Welcome to the Voice of America in Burmese.
BNE အတွက်တွေကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ဖြစ်ကြပါသည်ခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ23ရက်တောက်ကြနေမနေ့ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာ YouTube စာမျက်နှာတို့ကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ
အခုလက်ရှိနေတာဟုတ်ပေါ့4ယောက်
ကအသက်ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
ကျွန်တော်ကခမောက်စိုးမင်းပါတရုတ်လုတ်ကိုဗစ်ကာကွယ်ဆေး9သိန်းကျော်မြန်မာနိုင်ငံကိုရောက်ရှိနေတဲ့အကြောင်းထိုင်းနိုင်ငံကဒီမိုကရေစီရေးလှုပ်ရှားတဲ့အကြောင်းသား12ဦးဟာဘရင်ကိုစော်ကားမှုနဲ့ဆွဲချက်တင်ခံရတဲ့အကြောင်းအရှိတောင်အရှာတောင်ပေါ်တစ်တောပြုံတိမှုဟာစိုးရိမ်စရာဖြစ်နေတဲ့အကြောင်းစတဲ့သတင်းတွေအပါအဝင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့အတူတင်ဆက်သွားမှာဖြစ်ပါတယ
်ဟုတ်ကဲ့ပါခင်ဗျာအဲဒီလိုထိတ်တန့်ရောက်သတင်းတွေအပြင်ရှမ်းပြည်နယ်မိုင်းပြင်းမှာမိုးကြီးတာကြောင့်လမ်းပြင်အလို့သမား12ဦးရေထဲမျောပါသွားတဲ့သတင်းပေးပို့ချက်တစ်ပုဒ်မှာတော့
အခုလက်ရှိနေတာဟုတ်ပေါ့4ယောက်ကအသက်ရှင်နေတွေ့ရတာမျောကတော့အားလုံးကတော့ကြားရှိမှာ12ယောက်ပြလက်တော့ရှာပို့ချက်တွေလုံးဝလုံးနေလို့ပဲရှိပါသေးတယ်
ဒေသခံတို့ပြောကြားသွားတာဖြစ်ပါတယ်ခင်ဗျာဒီအကြောင်းနဲ့အတူမြန်မာနိုင်ငံနဲ့နိုင်ငံတကာကစိုးရိမ်ပွဲကိုဗစ်အခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခမောင်စိုးမင်းနဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
တရုတ်နိုင်ငံကဝယ်ယူထားတဲ့ဆိုင်နိုဖန်ကိုဗစ်ကာယောဂါကာကွယ်ဆေး9သိန်းကျော်ဟာမနေ့ကြာသပတေးနေ့ကမြန်မာနိုင်ငံကိုလေကြောင်းခီးစဉ်နဲ့ရောက်ရှိလာပါတယ်အာနာသိစိတ်ကောင်စီကနေတရုတ်နိုင်ငံထုတ်ကာကွယ်ဆေး၄တန်းဝယ်ယူခဲ့တယ်လို့ဒီလအစောပိုင်းကပြောခဲ့ပါတယ်။တရုတ်နိုင်ငံကလည်းကာကွယ်ဆေး၂တန်းထပ်ဆောင်လှူဒန်းခဲ့တယ်လို့ဆိုပါတယ်။အလားတူဒီလအစောပိုင်းကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရုရှားနိုင်ငံကိုတွားဟုတ်ခဲ့စဉ်ကိုဗစ်ကာယောဂါကာကွယ်ဆေး၂တန်းဝယ်ယူခဲ့တယ်လို့လည်းပြောပါတယ်။ဒီတော့အတွင်းရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းသူတို့အနေနဲ့ကိုဗစ်ကာယောဂါတိုက်ဖျက်ရေးအဖွဲ့ဖွဲ့စည်းပြီးကြောင်းနဲ့ကာကွယ်ဆေးတွေကိုနိုင်ငံတကာအကူအညီနဲ့ရယူပေးသွားမယ်လို့မနေ့ကကြေညာခဲ့ပါတယ်။မြန်မာနိုင်ငံရဲ့လူဦးရေ54တန်းမှာ 1.95 တန်းဟာကာကွယ်ဆေးထိုးပြီးပြီလို့ကျန်းမာရေးဌာနကထုတ်ပြန်ပါတယ်။မနေ့ည8နာရီထုတ်ပြန်တဲ့ကြေညာချက်မှာတော့လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း18,253 ခုကိုစစ်ဆေးဆန်းသတ်တဲ့အခါမှာယောဂါပိုးကူးစက်သူ 6,900 တဦးတွေ့ရှိခဲ့တဲ့အကြောင်းဖော်ပြထားပါတယ်ခင်ဗျာ
ဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ရဲ့ထိတ်တန့်ခေါင်းဆောင်တဦးဖြစ်သူစီဦးစီးချုပ်ဗိုလ်ချုပ်ကြီးစောမိုရှေးဟာကိုဗစ်ယောဂါနဲ့ရန်ကုန်မြို့မင်္ဂလာတုံးစစ်ဆေးရုံမှာဇူလိုင်21ရက်နေ့ကကွယ်လွန်သွားတာဖြစ်ပါတယ်ဆေးဝါးကုသမှုခံယူနေရင်းအောက်ဆီဂျင်ကြာဆင်းလာရာကသတိမေ့လင်းမျောသွားပြီးနောက်ဗုဒ္ဓနေ့ညနေပိုင်းမှာကွယ်လွန်သွားခဲ့ကြောင်းကရင်သတင်းစင်ရဲ့အမှုဆောင်အက်ဒီတာချုပ်နန်းဖောဂေကပြောပါတယ
်။ဟုတ်စီမတာချင်းအဖွဲ့ကြီးတိုင်ဝမ်ရဲ့တင်ပြောဆက်စပ်မှုအရဆိုတော့၄နာရီခွဲချက်ချုပ်၄နာရီ40လောက်မှာတော့တရတိဆုံးသွားသတိလေးနဲ့တခါတည်းဆုံးသွားဆိုပုံစံလေးပေါ့။ဒါပေမဲ့ကိုဗစ်နဲ့ဆုံးတယ်လို့ကတော့အလုံးအားအတူတူကြတယ်ပေါ့။
ကိုဗစ်အဒီပူလူနာဖြစ်တဲ့အတွက်အမြန်ဆုံးမိသကြိုရပြီးခရီးယန်ဘာသာဝင်ရဲ့ထုံနှန်းအစဉ်လာရသူ့ရဲ့အယိုးပြအိုးကိုဇာတိရွာမှာကူးသင်းသွားမယ်လို့သိရပါတယ်ပူဇော်ကြီးစောမိုရှိဟာဇူလိုင်လဆန်းကလေးကကိုဗစ်ဖြစ်နေပြီးရန်ကုန်မင်္ဂလာတုံးဆေးရုံမှာကူးသမှုခံယူနေတာ10ရက်လောက်ရှိနေပြီဖြစ်ပါတယ် DKBA စေဦးစီးချုပ်ဗိုလ်ချုပ်စောမိုရှိဟာကွယ်လွန်ချိန်မှာအသက်53နှစ်ရှိပြီဖြစ်ပါတယ်DKB ဟာ2015မှာ NCA ပြည်ရစာချုပ်လက်မှတ်ထိုးပြီးနောက်ဗိုလ်ချုပ်စောမိုရှေးဟာကွယ်လွန်ချိန်အထိမြန်မာစစ်တပ်အတိုင်းဝိုင်းနဲ့နှိစခဲ့သူဖြစ်တယ်လို့အကြေခတ်တွေကသုံးသပ်ပါတယ
်။အရှိတောင်အရှာရဲ့တောင်ပေါ်အပူပိုင်းတစ်တောတွေမှာတစ်ပင်တွေအလျင်မြန်ပျောက်ွယ်ကုန်ပြီးတဘာဝပတ်ဝန်းကျင်ပျက်စီးကုန်မှာစိုးရိမ်နေရကြောင်းသုတေသနပညာရှင်တွေကလေ့လာတွေ့ရှိထားပါတယ်။တကဘာလုံးကအပူပိုင်းတစ်တောအလုံးရဲ့15ရာခိုင်နှုန်းလောက်ဟာအရှိတောင်အရှာမှာရှိပြီးတစ်ပင်တွေတလိပ်ဆန်တွေရဲ့ဇီဝမျိုးစုံမျိုးကွဲတွေရေရှည်တည်တံ့ရေးအတွက်အဓိကအထောက်အကူပေးနေတယ်လို့လည်းဆိုပါတယ်။တစ်ပင်တွေကိုရှင်းလင်းပစ်တာဟာဂေဟဗေဒစနစ်ကိုဖျက်ဆီးရာရောက်တယ်လို့လည်းထောက်ပြပါတယ်။အရှိတောင်အရှာမှာတရားမဝင်တစ်ခုတ်လဲတာဟာအဓိကတစ်တောပြုံးတီးရဲ့အကြောင်းရင်းဖြစ်တယ်လို့လည်းဆိုပါတယ်။ သုတေသနပညာရှင်တွေဟာဂျိုလူဓာတ်ပုံတွေကိုလည်းအသုံးပြုလေ့လာခဲ့ရမှာအရှိတောင်အရှာမှာအနှစ်20အတွင်းတစ်တော့ A က150ကျော်ဆုံးရှုံးသွားတာတွေ့ရပါတယ်2000ပြည့်နှစ်တစ်နှစ်ထဲမှာတင်ပြမ်းမြအေက5တန်းဒီပါဆုံးရှုံးခဲ့တယ်လို့လည်းဆိုပါတယ်2010ကနေ2019အထိတစ်နှစ်ကိုအေက10တန်းဒီပါဆုံးရှုံးခဲ့တယ်လို့လည်းပါရှိပါတယ်ထိုင်းနိုင်ငံအာရှနည်းပညာအင်စတီကျူကသစ်ပင်တွေရဲ့ကာဗွန်ထိန်းသိမ်းမှုကိုလေ့လာနေတဲ့ဆာဆာဂီကကျွန်တော်တို့အနေနဲ့သစ်ပင်တွေကိုထိန်းသိမ်းဖို့တာဝန်ရှိပါတယ်ဘာကြောင့်လဲဆိုတော့သစ်ပင်တွေမရှိရင်ကျွန်တော်တို့ဘဝတွေရပ်တည်လို့မရနိုင်လို့ပါလို့ပြောပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာဒီမိုကရေစီလှုပ်ရှားသူចောင်းသား12ဦးအပေါ်ဘရင်ကိုအကြီးညိုပြက်စီမှုပုံမှန်ကြာသာပတိနေ့ကတရားစွဲဆိုလိုက်ကြောင်းចောင်းသားတွေရဲ့ရှေ့နေတွေကပြောပါတယ်ဒီចောင်းသားတွေဟာထိုင်းနိုင်ငံရဲ့ဘရင်စနစ်ကိုပြုပြင်ပြောင်းလဲပေးဖို့မနှစ်တုံးကတောင်းဆိုဆန္ဒပြရမှာပါဝင်ခဲ့သူတွေဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ထိုင်းနိုင်ငံမှာဝန်ကြီးချုပ်ပရာယုတ်ချန်ဟိုကြအစိုးရကိုမကျေနပ်ရာကထိုင်းရဲ့ဒီမိုကရေစီတောင်းဆိုလှုပ်ရှားမှုတွေမှာចောင်းသားတွေကအဓိကဦးဆောင်ပါဝင်ခဲ့တာဖြစ်ပါတယ်။လူပေါင်းတောင်းချီပူးပေါင်းပါဝင်တဲ့အထိចောင်းသားတွေဦးဆောင်ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းတစ်ချိန်ကမတုတ်ထိရဲခဲ့တဲ့ဘရင်စနစ်ပြုပြင်ပြောင်းလဲရေးလှုပ်ပေးဖို့တောင်းဆိုတန်းတွေထွက်ပေါ်လာတာပါ။ចောင်းသားကောင်းဆောင်12ဦးကိုထိုင်းဘရင်မိသားစုအပေါ်စော်ကားမှုအကြီးညိုပြက်စီမှုပုံမှတ်တွေနဲ့တရားစွဲဆိုလိုက်တယ်လို့ចောင်းသားတွေဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ထိုင်းလူအခွင့်အရေးရှေ့နေများအဖွဲ့ TLHR ကပြောပါတယ်မနှစ်အောက်တိုဘာလတည်းဂျာမနီနိုင်ငံမှာအနားယူနေတဲ့ထိုင်းဘရင်ကိုဆန့်ကျင်ဖို့ဆန္ဒပြသူတွေဟာဘန်ကောက်မြို့ကဂျာမနီတန်ယုံရှိဆူယုံခဲ့ကြတာပါပြည်မှုကျူးလွန်ကြောင်းထင်ရှားခဲ့ရင်ပုံမှန်တစ်ခုစီအတွက်အမြင့်ဆုံးပြစ်ဒဏ်ထောင်ဒဏ်15နှစ်ကြာခံရပွဲရှိပါတယ်
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တောက်ကြံနေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်တာလီဘန်တွေရဲ့ချင်းကြောက်မှုကိုခံနေရတဲ့အာဖဂန်နစ္စတန်နိုင်ငံကသတင်းမီဒီယာသမားတွေကိုအထူးပြည်ဝင်ခွင့်ဗီဇာတွေပေးပြီးပြည်ဝင်ခွင့်ပေးဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ကွန်ဂရက်ကိုအမေရိကန်ပြည်ထောင်စုရှိသတင်းမီဒီယာညွန်ပေါင်းအဖွဲ့ကြီးကမနေ့ကတောင်းဆိုလိုက်ပါတယ်။အဲ့ဒီမီဒီယာသမားတွေဟာအမေရိကန်အပါအဝင်နိုင်ငံတကာသတင်းဌာနတွေနဲ့ချိတ်ဆက်အလုပ်လုပ်နေကြတဲ့အတွက်ကြောင့်တာလီဘန်တွေရဲ့ချင်းကြောက်မှုကိုခံနေရတယ်လို့လည်းဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေကိုကူညီခဲ့သူတွေကိုအပြန်အလှန်အားဖြင့်အမေရိကန်ပိုင်တဲ့နယ်မြေကိုခေါ်ယူတဲ့ပုံစံမျိုးအခုလည်းပဲအာဖဂန်နစ္စတန်နိုင်ငံသတင်းမီဒီယာသမား1000ကျော်နဲ့သူတို့ရဲ့မိသားစုတွေကိုအကူအညီပေးဖို့တိုက်တွန်းချက်မှရေးသားထားပါတယ်။ပြီးခဲ့တဲ့2008ခုနှစ်ကလည်းအီရတ်မှာအမေရိကန်အစိုးရနဲ့အလုပ်တွဲလုပ်ခဲ့တဲ့မီဒီယာသမားတွေကိုအမေရိကန်ပိုင်တဲ့နယ်မြေထဲခေါ်ယူအကာအကွယ်ပေးတဲ့အကြောင်းကိုလည်းအကိုအကားအနေနဲ့တောင်းဆိုချက်မှရေးသားထားပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲတွေစတင်ခဲ့ကြတဲ့ကအ ਨੇ ဆုံးအာဖဂန်နစ္စတန်သတင်းသမား10ဦးလောက်ဟာတပ်ဖြတ်ခံခဲ့ရပါတယ်။ဒါအပြင်တာလီဘန်တွေသိမ်းပိုက်ထားတဲ့နိုင်ငံမြောက်ပိုင်းဒေသတွေကဒါဇင်ပေါင်းများစွာရှိတဲ့သတင်းသမားတွေလည်းထွက်ပြေးကုန်ကြရပါတယ်။တာလီဘန်တွေကတော့လွတ်လပ်တဲ့သတင်းသမားတွေကိုပြစ်မှတ်ထားတိုက်ခိုက်တာမျိုးမလုပ်ဘူးလို့ညင်းဆိုပြီးအာဖဂန်အစိုးရပိုင်းမီဒီယာတွေကိုဒါတိုက်ခိုက်ခဲ့တာပါလို့ပြောပါတယ်။အဲ့ဒီအတွက်သတင်းသမားတွေအနေနဲ့ပုံမှန်အတိုင်းအလုပ်လုပ်ကြဖို့လည်းပြောဆိုထားတယ်ခင်ဗျာ။
ဂျူဘာနိုင်ငံမှာအစိုးရစန့်ကျင်ဆန္ဒပြသူတွေပေါ်ဖိနှိပ်ဖြိုခွဲတဲ့လုပ်ရအတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြာသာပတိနေ့မှာဂျူဘာအစိုးရကိုအပြင်းထန်ဆုံးဝေဖန်ပြောဆိုလိုက်ပြီးဆန္ဒပြသူတွေကိုတိုက်ခတ်ရမှာဥဆောင်ခဲ့တယ်ဆိုတော့ဂျူဘာစစ်တပ်အကြီးအကဲနဲ့ဂျူဘာပြည်ထောင်စုဝန်ကြီးဌာန Black Barrack ခေါ်တဲ့အထူးတပ်ဖွဲ့ကိုတန်ခတ်ပိတ်ဆို့မှုချမှတ်လိုက်ပါတယ်လူတွေကိုအစုအပြုံလိုက်ဖမ်းဆီးထိန်းသိမ်းတာဟန်ဆောင်တရားရုံးတွေနဲ့မမျှတတဲ့ထောင်ဒဏ်တွေချမှတ်တာပြည်သူတွေနှုတ်ဆက်သွားအောင်ချင်းချောက်တာတွေကိုသူ့အနေနဲ့ပြင်းပြင်းထန်ထန်ရှုတ်ချတဲ့အကြောင်းကျူဘာပြည်သူတွေဟာအခြားလူသားတွေအားလုံးနီးတူလွတ်လပ်စွာသဘောထားဆန္ဒထုတ်ဖော်ခွင့်ငြင်းငြမ်းစွာစုဝေးခွင့်တန်းတူလှုပ်ပိုင်ခွင့်ရှိရမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုဟာကျူဘာနိုင်ငံမှာ62နှစ်ကြာကွန်မြူနစ်စနစ်အုပ်စိုးမှုကိုရဲဝံ့စွာလမ်းပေါ်ထွက်ဆန့်ကျင်တဲ့ပြည်သူတွေနဲ့အတူရပ်တည်နေပါကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောကြားပါတယ်ကျူဘာကိုအရေးယူဖို့သမ္မတဘိုင်ဒန်ကအခုလိုပြောကြားလိုက်တာဟာနှစ်နိုင်ငံဆက်ဆံရေးကိုပြေလည်အောင်ကြိုးစားမယ်ဆိုတဲ့သူ့ရဲ့ဂတိစကားကနေနောက်ပြန်လှည့်သွားတာလည်းဖြစ်ပါတယ်
တိုချိုအိုလံပစ်ကိုတက်ရောက်ဖို့အတွက်အမေရိကန်သမ္မတကတော်ဂျေးဘိုင်ဒင်ဟာတန်တမန်အဖွဲ့ကိုဦးဆောင်ပြီးမနေ့ကဂျပန်နိုင်ငံကိုရောက်ရှိလာခဲ့ပါတယ်။သူ့ကိုယိုကိုတာလေဒတ်လေရင်ကွင်းမှာဂျပန်နိုင်ငံရဲ့ဝင်ကြီးကလာရောက်ကြိုဆိုခဲ့ပြီးနောက်ညနေပိုင်းမှာဂျပန်ဝင်ကြီးချုပ်ယိုရှီဟီတက်ဆူဂါနဲ့ဇနီးတို့ကညစာနဲ့တက်ခင်းခဲ့ပါတယ်။ဒီနေ့မှလည်းအမေရိကန်အိုလံပစ်အားကစားသမားတွေနဲ့အွန်လိုင်းကနေတွေ့ဆုံမယ်လို့ယူဆရပြီးနောက်အဲ့ဒီနောက်ဂျပန်ဘီယင်နာရူဟီတိုနဲ့နန်းတော်မှာတွေ့ဆုံကြမှာဖြစ်ပါတယ်။သမရကရောဟာဒီကနေ့တိုချိုအိုလံပစ်ဖွင့်ပွဲကိုလည်းတက်ရောက်မှာဖြစ်ပါတယ်။ကိုဗစ်ကပ်ရောဂါကြောင့်တိုချိုအိုလံပစ်ဖွင့်ပွဲတော်ကိုပိတ်သက်အနေငယ်သာခဝေဝေကနေတက်ရောက်ကြည့်ရှုခွင့်ပေးထားပါတယ်။တိုချိုအိုလံပစ်ကိုလည်းကိုဗစ်ကပ်ရောဂါကြောင့်တနည်းနောက်ကျပြီးမှကျင်းပနိုင်တာဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာတစ်လွှားသုံးဆွဲနေကြတဲ့ထောင်ပေါင်းများစွာသောအင်တာနက်ဝက်ဘ်ဆိုက်တွေဂျာတာပရင်းနေတုန်းကပြတ်တော့သွားတဲ့အထက်မှာဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီကြီးတွေရဲ့အင်တာနက်ကွန်ရက်ကြီးတွေလည်းပြဿနာကြုံခဲ့ရပါတယ်။အခါမိုင်အင်တာနက်နည်းပညာကုမ္ပဏီဟာလည်းအလားတူအင်တာနက်ပြတ်တောက်တဲ့ပြဿနာနဲ့ရင်ဆိုင်ခဲ့ရပြီးနောက်ပိုင်းမှာပြဿနာကိုဖြေရှင်းနိုင်ခဲ့တယ်လို့သူတို့ကုမ္ပဏီရဲ့ Twitter မှာသတင်းထုတ်ပြန်ပါတယ်။သူတို့ရဲ့ website ချောချောမောမောပြန်လည်ပြီးတော့ပုံမှန်အတိုင်းအလုပ်လုပ်နေပြီဆိုတာကိုစောင့်ကြည့်နေသေးပဲဖြစ်တယ်လို့ပြောပါတယ်။အင်တာနက်ပြတ်တောက်မှုကြောင့်ပြဿနာတက်ခဲ့ရတဲ့လုပ်ငန်း website တွေထဲမှာ Delta Lee Chang Line, British Airway, Capital One ဘဏ်လုပ်ငန်း Vanguard, UPS စာပို့လုပ်ငန်း Lastpert, AT&T Telephone လုပ်ငန်း Costco လက်ကားဈေးဝယ်စင်တာတွေလည်းပါဝင်ပါတယ်။အဲ့ဒီတဲကအချို့ online ဝန်ဆောင်မှုတွေပြန်လည်ရရှိနေပြီလို့ဆိုပေမဲ့အခုလိုအင်တာနက်ပြတ်တောက်သွားရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ။Direct from Washington, the voice of America, VOA. VOA ရဲ့တောက်ကြနေမနေခင်ထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကုခမောင်စိုးမင်းနဲ့အတူပြောပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အခုရင်ဆုံးသတင်းပေးပို့ချက်တွေကိုတပုတ်ပြီးတပုတ်ဆိုဆိုလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီတဲကမှဒီကဘာမှာရင်ဆိုင်နေရတဲ့ကိုဗစ်ရဲ့နောက်ဆုံးအခြေအနေကိုလည်းပြောပြချင်ပါတယ်။အမေရိကန်ပြည်ထောင်စုမှပြီးခဲ့တဲ့သတင်းပတ်အတွင်းကိုဗစ်ပိုးတွေ့လူနာနေ့စဉ် 26,000 ကျော်ရှိလာခဲ့ပါတယ်။ဒါဟာလွန်ခဲ့တဲ့တစ်လကတည်းက2ဆကျော်မြင့်တက်လာတာဖြစ်ပြီးအဲ့ဒီတဲကမှ80ရာခိုင်နှုန်းကျော်ဟာကူးစက်မြန် Delta ဗီဇကွဲဗိုင်းရပ်စ်ကူးစက်ခံရတာဖြစ်တယ်လို့ပြောပါတယ်။ဒီလိုအခြေအနေမှာသတင်းမှားတွေနဲ့ကာကွယ်ဆေးထိုးရေးစန့်ကျင်တဲ့လှုပ်ရှားမှုတွေဇက်တိုက်ရှိလာနေတာကြောင့်လဲဂျိုးဘိုင်ဒန်အစိုးရအဖွဲ့အစည်းနဲ့ကိုဗစ်ဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတိုးပွားလာနေတာကိုဘယ်လိုမဟာဗျူဟာတွေချမှတ်ပြီးတော့တိုးမြင့်လှုပ်ဆောင်သွားမလဲဆိုတာ VOA ရဲ့အင်ဂျီရောသတင်းတော့ပက်စီဝီဒါကူဆိုရာရဲ့သတင်းပေးပို့ချက်ကိုတော့မက်ခွာညိုကပြောပြမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်မျိုးကြီးတချို့ကဘားတွေညကပွဲရုံတွေမှာ COVID-19 ကန့်သတ်ချက်တွေကိုပြေဝပြန်ရုပ်သိမ်းလိုက်ပြီးဖြစ်ပါတယ်ဒါပေမဲ့ကူးစက်မြန် Delta ဗီဇပြောင်းဗိုင်းရပ်စ်ကြောင့်အထူးသဖြင့်ကာကွယ်ဆေးထိုးဖို့တွန့်ဆုတ်တွေ့ဝင်နေတဲ့ဒေသတွေမှာကူးစက်မှုနှုန်း 126.3% နှုန်းအထိနဲ့ဆေးရုံတက်သူနှုန်းတွေမြင့်တက်သွားစေခဲ့ပါတယ
် Vaccinated people are at risk
ကာကွယ်ဆေးမထိုးတဲ့လူတွေအတွက်အန္တရာယ်ကြီးပါတယ်ကာကွယ်ဆေးအပြည့်ထိုးပြီးသားသူတွေကတော့ရေပုံရအားဖြင့်အခြေအနေကောင်းကြပါတယ်
ကာကွယ်ဆေးကိုအခမဲ့အလွယ်တကူထိုးနိုင်အောင်အစိုးရကဆောင်ရွက်ပေးနေပေမဲ့အမေရိကန်ပြည်သူတွေရဲ့49%နှုန်းပဲကာကွယ်ဆေးအပြည့်ထိုးရသေးတာကိုကောက်ယူထားတဲ့စစ်တမ်းတွေအရာသိရပါတယ်။မကြခင်ကကောက်ယူထားတဲ့စစ်တမ်းတစ်ခုအရာအမေရိကန်ကအရွယ်ရောက်ပြီးသူ30%နှုန်းကသူတို့ကာကွယ်ဆေးမထိုးရသေးဘူးလို့ပြောကြပါတယ်။အဲ့ဒီအုပ်စုတွေက50%နှုန်းကဘလို့ပဲဖြစ်ဖြစ်ဆေးမထိုးဘူးလို့ပြောနေကြပါတယ
်။for not wanting to get the vaccine
ကာကွယ်ဆေးမထိုးကျင်ကြတဲ့အကြောင်းတွေကတော့အမျိုးမျိုးပါပဲအများသောအားဖြင့်ကာကွယ်ဆေးကဘေးကင်းလုံခြုံရဲ့လားဆိုတဲ့မယုံရဲတဲ့စိတ်ပေါ့ဒါအပြင်တချို့ကြတော့လဲကိုရိုနာဗိုင်းရပ်စ်ဆိုတာဒီလောက်တောင်ဆိုးပါလားအန္တရာယ်ကြီးပါလားဆိုတာမျိုးလဲမတွေးတတ်ကြတာရောပေါ့
သတင်းမှားတွေဖြန့်လျက်ရှိတဲ့အခြေအမြစ်မရှိတဲ့သတင်းရင်းမြစ်တွေကနေကာကွယ်ဆေးနဲ့ပတ်သက်တဲ့သတင်းမှားတွေကိုကာကွယ်ဆေးထိုးစန့်ကျင်သူတွေကရနေတာဖြစ်တဲ့အကြောင်းစစ်တမ်းမှာဖော်ပြထားပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲကပဲအမေရိကန်ပြည်သူ့ကျန်းမာရေးဆိုင်ရာအရာရှိချုပ်ဒေါက်တာဘီဘက်မာဒီကအခုလိုတတိပေးခဲ့တာပ
ါ to resist wearing masks in high risk settings
သတင်းမှားတွေကြောင့်အနေအများတဲ့လူစုစုနေရာတွေမှာလူတွေကနှာခေါင်းစည်းတပ်ဖို့ဆန့်ကျင်ခဲ့ကြတယ်အ အတီးပြုတ်ကြရပြီးသားကုထုံးတွေကိုညင်းပယ်ကြဆေးမထိုးဖို့ညှဉ်းဆန်ခဲ့ကြတယ
်။ကာကွယ်ဆေးထိုးဖို့နဲ့ပတ်သက်လို့အယူဆကွဲပြားတာရှိပါတယ်။ Washington Post ABC သတင်းဌာနရဲ့မကြသေးခင်ကစစ်တမ်းအရ Democrat 86ရာခိုင်နှုန်းကအ ਨੇ ဆုံးကာကွယ်ဆေးတစ်ကြိမ်ထိုးထားပြီး Republican တွေကတော့55ရာခိုင်နှုန်းပဲထိုးထားတာတွေ့ရပါတယ်။အခုတော့ Republican Party ခေါင်းဆောင်ပိုင်းကလည်းသူတို့ကိုထောက်ခံသူတွေကိုကာကွယ်ဆေးထိုးဖို့တိုက်တွန်းအားပေးနေကြပါပြီ
။ I want to encourage everybody to do that and to ignore all
လူတိုင်းကာကွယ်ဆေးထိုးကြဖို့မကောင်းတဲ့အကြံဉာဏ်တွေကိုလစ်လျူရှုကြဖို့လည်းတိုက်တွန်းလိုပါတယ
်။ဒီတိုက်တွန်းအားပေးမှုဟာကတ်ယောဂါဘေးနဲ့ပတ်သက်လို့ Biden အစိုးရအဖွဲ့ရဲ့အထောက်ကြိုးပမ်းမှုတွေကိုလပေါင်းများစွာဆန့်ကျင်လာခဲ့ကြတဲ့ Republican Party ရဲ့သိသာထင်ရှားတဲ့အပြောင်းအလဲတစ်ခုဖြစ်ပါတယ်။Air Force 1လေယာဉ်ပေါ်မှာလုတ်တဲ့သတင်းစာရှင်းလင်းပွဲအတွင်း VOA ကမင်းမြရာမှာအင်ဂျီရောပြောခွင့်ရဂျန်စာဂီကအခုလိုဖြေကြားခဲ့ပါတယ
် Anyone who goes out there and
ကကွယ်ဆေးရထရောက်တဲ့အစွမ်းအာနိသင်အကြောင်းလူအသက်တွေကိုကယ်တင်နိုင်တဲ့အကြောင်းတိကျမှန်ကန်တဲ့အချက်တွေကိုဖြန့်ဝေပြောပြသူဘသူကမဆိုကျမတို့ကအပြုသဘောဆောင်တဲ့ခြေလှမ်းတရားလို့ရှုမြင်ပါတယ်ဒီအတိုင်းဆက်ဖြစ်သွားဖို့လည်းမျှော်လင့်ပါတယ
်ဒီတော့တွင်မှာပဲပြီးခဲ့တဲ့သတင်းပတ်ကမြို့တော်ဝါရှင်တန်ကိုလာရောက်ခဲ့ကြတဲ့တက်ဆက်ပြည်နယ်ကကိုယ်စားလှယ်50ကျော်နဲ့တွေ့ဆုံထိတွေ့မှုတွေရှိခဲ့ပြီးတဲ့နောက်ကာကွယ်ဆေးအပြည့်ထိုးပြီးသားအင်ဂျီရောဝန်ထမ်းအ ਨੇ ဆုံး2ယောက်လောက်မှာကိုဗစ် -19 ကူးစက်နေကြောင်းစံသက်တွေ့ရှိခဲ့ရပါတယ်ရှင်ကျမခွာညိုပါ
အမေရိကန်နိုင်ငံတွင်ကကိုဗစ်အခြေအနေတွေနဲ့ပတ်သက်လို့မခွာညိုကပြောပြသွားတာဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းမှာပဲတင်ပြချင်တာကတော့ထိုင်းမြန်မာနယ်စပ်ကန်ချနာဘူရီခရိုင်ထမကန်အပိုင်ကနာမည်ကြီး Vita Food Factory ဒီတစ်တီးဖျော်ရည်ဆက်ယုံကအလူသမား400နီးပါးကိုကိုဗစ်စစ်ဆေးရာမှာမနေ့ကတော့ဒီလူ140ကျော်မှာကိုဗစ်ပိုးတွေတွေ့ရှိခဲ့ရတာဖြစ်ပါတယ်။အဲ့ဒီထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်တဲ့အကြောင်းထိုင်းနယ်စပ်ခြေစိုက် VOA သတင်းတော့မအေးမာကပြောပြမှာဖြစ်ပါတယ
်။ကန်ချနာပူရီပြည်နယ်ထမကန်ဒေသက Vita Food Factory တက်တီးဖော်ရေးစက်ရုံမှာအလို့သမား3000ကျော်အလို့လောက်ကင်နေကြတာပါ။ဒီထက်ကအများစုကမြန်မာရှေ့ပြောက်လူသမားတွေဖြစ်ကြပါတယ်။ဒီစက်ရုံကလူ400လောက်ကိုကိုဗစ်ဆစ်ဆေးတဲ့အခါမှာတော့လူ140ကျော်မှာကိုဗစ်ပိုးကူးစက်နေတာကိုတွေ့ရတယ်ဆိုပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရေးရာတာဝန်ခံဦးမင်းဦးကအခုလိုပြောပြပါဗျ။ကျွန
်တော်ထမခံပေါ့လေထမခံဆိုတဲ့အပိုင်းမှာအဲ့ဒီကဒီကနဘိုက်တာဖူးဆိုတဲ့တတိ Facebook လို့ခေါ်ပြီးနာမည်ကြီးရဲ
။
ဟုတ်ကဲ့။အဲ့ဒီကဝန်ထမ်းတွေကိုစစ်ကြည့်တဲ့အခါကျတော့မနေ့ကစစ်တာအများကြီးတွေ့ရပါတော့။အော်ဖီလိုက်ကြီးအဲ့လိုမျိုးယောဂါကုသနာတွေ့ရ။ဟု
တ်က
ဲ့။ရပလီယာစစ်တာအရပလီယာမှာရပယာနဲ့ပြီးစစ်တီအောက်တွေ့ရပြီးပြောတာ။အဲဒီကမှဝန်ထမ်း3000ကျော်ရှိတယ်သူကအများကြီးလေဖြစ်ပါမြန်မာကမြန်မာနိုင်ငံမှာအများစုအဲ့မှာတုံးတယ်သူကဒီထဲမှာဟိုဥစ္စာပေါ်တော့မလေးရတွေကတော့လောလောဆယ်မှာသူတို့စေယုံပိတ်ဖို့သူတို့အဲပြည်နယ်အုပ်ချုပ်ရေးကိုပြောပြည်နယ်အုပ်ချုပ်ရေးကအဲစေယုံပိတ်ဖို့အမိန့်ပေးလိုက်တယ်လေဒီကကျတော့အဲ့ဒီလေဟိုကဆက်ပြီးတော့ဆေးရမှာပေါ့ဥပမာအယောက်လေးရောက်ဆေးရတယ်ဆိုတော့ဖြစ်ပြီဆိုတော့ဒီလောက်လူအများကြီးဆိုရင်အဲ့လူတွေကလည်းတစ်ဆင့်သူများသူတို့ထိတွေ့သွားတဲ့နေရာတွေမှာရှိရသူတွေရှိတော့အကုန်ကူးနေပါပဲလေဘယ်လောက်ကူးနေလဲဆိုတော့သူတို့လိုက်ရတော့မှာပေါ့သူတို့ပဲတွေ့သွားလဲသူတို့ရဲ့ဒီခံရတဲ့သူတို့ရောရတရနံပါတ်တွေမှာသူတို့ပဲတွေ့သွားလာတယ်ဆိုရင်ဟာလိုက်စစ်ကြတော့မှာပေါ့အဲ့ဒါပဲဖြစ်ပါတယ်အ
ဲ့ဒီစိတ်ုံနဲ့နီးတဲ့ရက်ွက်တွေမှာလည်းအပြင်သွားလာခွင့်နေမပေးပဲပိတ်ဆို့ကန့်သတ်မှုတွေလုပ်ထားပါတယ်ထိုင်းနိုင်ငံမှာလည်းနေ့စဉ်တောင်းကနန်းနဲ့ကူးစက်မှုတွေဖြစ်လာခဲ့ပြီးတဲ့နောက်ထိုင်းဆိုရရဲ့ကတ်ယောဂါထိန်းချုပ်ရေးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေပေါ်မှာပညာရှင်တွေကထောက်ပြဝေဖန်မှုတွေရှိလာပါတယ်။အခုဆိုရင်ရပ်ပိုင်းအတွင်းမှာပဲမိမိကိုယ်ကိုအဆုံးစီရင်တဲ့အမှုတွေလမ်းပေါ်မှာတည်ဆုံးတာတွေခက်ဆက်စိတ်ဖြစ်လာတယ်လို့လည်းဦးမင်းဦးကပြောပြပါတယ
်။အဲအခုကလမ်းပေါ်မှာတည်နေတာတွေဦးနာပြောလိုမျိုးဟလာဇောကျူချတည်တာတို့တိုက်ပွားကုန်းကျော်တည်တာတို့အဲ့လိုတွေဖြစ်နေပါတော့ဆိုတော့နေရာတိုင်းချင်းစိတ်ကူးစားဖို့နေရာတိုင်းချင်းမရဘူး။ဒါပြန်ပြီးတော့အကြောင်းကြားရဆိုရေဘော်ကားတွေကမလာနိုင်ဘူး။အဲ့ဒါလေးကြောင့်ဟိုဘုရားလိုမျိုးကိုကိုတက်တည်ရဟန်ကြီးဖြစ်ပေါ်တာပါဗျာ။ကျွန်တော်တို့တွေ့တာကကိုကိုတက်တည်ရကမရှိဘူးဆိုလို့ရှိရင်ရှိပြီ။၄-၅ခုလောက်ရှိတော့ပြီတွေ့တာ
။
ဒီနေ့လည်းတွေ့တယ်။ဒီနေ့ကတမန်နေ့ရပေါ့။နံတမန်နေ့ကဆိုလို့ရှိရင်တခါကလေးတီလို့ဟိုပို့လို့တဲ့လူကတည်တာတို့ဟိုလမ်းပြီးမှအဲ့လိုမျိုးဗျာဟိုလဲပြီးတော့ပိုင်ရှင်မဲ့အလောင်းလေးတပေါင်းလုံးအဲ့လိုလဲပြီးတင်တာဘာကောင်းမျိုးလဲကောင်းနေမှာဖြစ်နေတာပေါ့
။ဒီ
မှာပါ6လောင်း9လောင်းရှိပြီလေတွေ့ရတာ။ဟိုအင်ရမဲတို့သူတို့ကြတော့လဲအဲ့လိုလမ်းမှာလဲ တော့ရင်းနဲ့မောပန်းပြီးတော့အဲ့လိုဖြစ်တတ်တယ်။အဲ့လိုမျိုးဖြစ်နေအများကြီး
။ကိုဗစ်ကရောဂါကူးစက်မှုပြန့်နှံ့မှုလုံများနေတဲ့ပြည်내73ခုလောက်ကိုတော့အနီးရင့်ရောက်နေမြစ်ဖြစ်သတ်မှတ်ထားပြီးကရောဂါထိန်းချုပ်ရေးတွေကိုလှုပ်ဆောင်နေပေမဲ့နေ့စဉ်ကူးစက်မှုနှုန်းနဲ့သေဆုံးမှုနှုန်းတွေကတော့မြင့်တက်လာနေပါတယ်။ထိုင်းတဲ့နိုင်ငံလုံးမှာကိုဗစ်အတည်ပြုလူနာ4,500,000ကျော်ရှိပြီးဒီထဲမှာမြန်မာအပါဝင်ရွှေပြောင်းလို့သမားတွေကြားထဲမှာလည်းကူးစက်မှုတွေတိုးလာနေပါတယ်။ဇူလိုင်လ22ရက်နေ့တရက်ထဲမှာပဲကူးစက်သူအသစ် 13,300 ကျော်ရှိနေပါတယ်။ဒီဆုံးသူကတော့ 3,800 နီးပါးရှိလာပြီဆိုပြီးထိုင်းကျန်းမာရေးဌာနကအတည်ပြုထုတ်ပြန်ထားပါတယ်ရှင်
။ထိုင်းရှိဆိုင် VOA သတင်းတော့မအေးမှပြောပြခဲ့တာပါခင်ဗျာ။အခုတခါတော့ဒီရှမ်းပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါ။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းပြင်းမြို့နယ်မှာမိုးကြီးတာကြောင့်ဗုဒ္ဓနေ့မနေ့အစောပိုင်းကလမ်းအလုသမား12ဦးရေဒီတောင်ကြရေနဲ့အတူရေထဲမျောပါသွားပါတယ်လောလောဆယ်အသက်ရှင်လျက်4ဦးပြန်လည်ရှာဖွေတွေ့ရှိတာပြီးတောင်ကြီးကျိုင်းတုံကားလမ်းဟာလည်းမြေပြိုတာကြောင့်အသွာလာရပ်တန့်နေပါတယ်ရန်ကုန်ကလာတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကပြောပြမှာဖြစ်ပါတယ
်ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းပြင်းမြို့နယ်မှာတနင်္လာနေ့ကစပြီးကြာသပတေးနေ့နေ့လယ်ပိုင်းအထိမိုးအဆက်မပြတ်ရွာသွန်းနေကြတာပါဒီလိုမိုးကြီးပြီးတောင်ကြရေကျဆင်းတာကြောင့်မိုင်းပြင်းနဲ့တာကောအကြားလမ်းတိုးချဲ့ရေးဆောင်ရွက်နေတဲ့အလုပ်သမားတွေပုတ်ထူးနဲ့မနဲ့အစောပိုင်းကရေထဲမျောပါသွားတာလို့ဒေသခံတဦးက VOA ကိုပြောပါတယ်
။ဖြစ်တာကဒီ9မိုင်မှာတာကောနဲ့မဒီကတာကောနဲ့စမောင်းကြတယ်မဟုတ်။ဖြစ်တွေကအဲ့ညမှာကဒီတကောဒီမိုင်းစော်တော့ပေါ့။အဲ့ဒီမှာမိုးကအဲ့ညကဘေးကလောကဲတာရွာတယ်ကြ။အညတိုက်ပို့ပြီးတော့ဆက်ပြီးရွာတဲ့အခါတော့ဒီတော့ကြာရင်ကြာပြီးတော့အဲ့မှာဒီပေါ်သွားတာမျိုးပဲကြည့်ရတာတော့တစ်ယောက်ပြောတာပဲပြောတယ်ဗျာ12ယောက်ပြောတာလည်းရှိတယ်ခဲ့ဟာအဲဒီနေ့နဲ့လိုက်ရှာနေတော့မနေ့နဲ့လိုက်ရှာရပြီ
တောင်ကြရင်နဲ့မျောပါသွားသူတွေကိုမိုင်းပြမြို့နယ်ဒေသခံတပ်ရဲမိသားအထွေထွေအုပ်ချုပ်ရေးအဖွဲ့နဲ့ဒေသခံအဖွဲ့စည်းတွေပူးပေါင်းပြီးလိုက်လံရှာဖွေရမှာအသက်ရှင်လျက်၄ဦးပြန်တွေ့ရှိထားကြောင်းလဲမိုင်းပြမြို့နယ်မြို့နယ်ရဲတပ်ဖွဲ့ကရဲမှူးမမောင်ကပြောပါတယ
်မနေ့ကမနေ့မှကဖြစ်တယ်ဗျာအခုလက်ရှိနေတာဟုတ်ပေါ့၄ယောက်တွေ့ရ၄ယောက်ကအသက်ရှင်လဲတွေ့ရပြောဆိုတာအလုံးကတော့ကြားရှိမှလေး၁၂ယောက်ကလက်တော်တော့ရှားဖွေခဲ့တဲ့ဇမန်းလေးလုံးနေလို့ပဲရှိပါသေးတယ
်။ရှမ်းပြည်နယ်အရှေ့ပိုင်းမှာ၃ရက်စစ်တိုက်မိုးရွာခဲ့တာကြောင့်တောင်ကြီးကျိုင်းတုံလမ်းပိုင်းမိုင်းပြင်းမြို့နယ်ကတချို့နေရာတွေမှာတောင်ပြိုတာကြောင့်မနေ့ကစတင်ပြီးကားလမ်းတွေပိတ်နေကြောင်းလဲမိုင်းပြင်းဒေသခံကပြောပါတယ
်။ဒီခြေစစ်တော့လမ်းမခွေသေးဘူးဆက်ပြည်နယ်ညာမနေ့တည်းရလိုရနေပြီးတော့ဒီနေ့ဒီမိုးချုပ်ခံလိပေါ့ဒီတော့ပြောတာတောင်းပြတာတနည်းရဲနေမဟုတ်ဘူးတောက်လျှောက်ကိုဖြစ်တာလေဖြစ်တာကဒီကိုမယ်ကနေပြီးတော့ဒီဆက်မမရှိတော့မပြပြတာကအများအဲ့တော့က
လက်ရှိဖြစ်နေတဲ့ COVID-19 ကာယောဂါကြောင့်ရင်မောင်းနေတဲ့ခီးသွားတွေဟာအနီးနားရွာကနေအိမ်တွေမှာတက်ခိုလို့မရကြပဲကမ်းလမ်းမပေါ်မှာပဲနေနေရတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့ရက်ပိုင်းတွေကလည်းရှမ်းပြည်နယ်အရှေ့ပိုင်းမိုင်းရောင်းမြို့နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကမန်တုံမြို့နယ်တွေမှာရေကြီးရေရှမ်းတာတွေဖြစ်ခဲ့ပါတယ်ဒီအပိုင်းနဲ့အတွင်းဘင်္ဂလားပင်လယ်အော်မှာလေဖိအားနဲ့ရဝန်းဖြစ်ပေါ်နေပြီးမုတ်တုံလေဟာအားကောင်းရာကအားအလွန်ကောင်းမဲ့အခြေအနေရှိကြောင်းမနေ့ပြန်ထိခံမှန်းချက်မှာတော့ရခိုင်ကရင်နဲ့မွန်ပြည်နယ်တို့မှာဒေသအလိုက်နဲ့ပဲခူးရန်ကုန်အေရဝတီတိုင်းနဲ့ကချင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ကြောင်းမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့ရက်တွေကတော့မိုးသည်ထန်စွာရာသွန်းချိန်မှာမြေပြိုတာရုတ်တရက်ရေကြီးတာဖြစ်ပေါ်နိုင်တာကြောင့်ကြိုတင်တတိထားဖို့ကိုလည်းတိုက်တွန်းထားပါတယ်ခင်ဗျာ
ရှမ်းပြည်နယ်တဲကရာသီဥတုဆိုးဝါးနေတဲ့အခြေအနေကိုနားဆင်ကြရတာပါခင်ဗျာ VO ရဲ့တောက်ကြနေမနေ့ခင်းအစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမရှင်
နယူးယောက်တောင်ပိုင်းခရိုင်တရားရုံးရဲ့ဥပဒေအကျိုးဆောင်ရုံးကမကြခင်ကထုတ်ပြန်ချက်မှာဒီအဖြစ်အပျက်ဟာတိတ်လျှို့ဝှက်သေးဖို့စွန့်စားကန်းဆန်တဲ့ရုပ်ရှင်မဟုတ်ပါဘူးလို့ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုညွှန်ကြားမှုဝီလျံဆွေနီယာပြောဆိုလိုက်ပါတယ်။အီရန်အစိုးရကြောထောက်နောက်ခံပြုထားတယ်လို့မတင်ကားတဲ့လူတစုဟာအမေရိကန်အခြေစိုက်သတင်းတောက်တယောက်ကိုကျွန်တော်တို့မြေပေါ်ကနေပြန်ပေးဆွဲပြီးအီရန်ကိုအဓမ္မပြန်ပို့ဖို့ကြံစီခဲ့ကြတယ်လို့ညွန်ကြားမှုဆွေးနွေးရပြောပါတယ်။အဲ့ဒီအဖွဲ့ကပြန်ပေးဆွဲဖို့ပြစ်မှတ်ထားခံရသူဟာနယူးယောက်မြို့မှာနေထိုင်တဲ့အီရန်နယ်ဘွားအမေရိကန်သတင်းတောက်မက်ဆီအလီနဂျက်ဖြစ်တယ်လို့သူကိုယ်တိုင်ပြောပါတယ်။အီရန်နိုင်ငံမှာနှစ်တင်တဲ့ခြေသတင်းတောက်အဖြစ်လောက်ကင်ခဲ့ပြီးသူ့ရဲ့သတင်းတွေဟာအီရန်အစိုးရကိုကတိကအောက်ဖြစ်စေခဲ့တယ်လို့ဆိုပါတယ်။အလီနဂျက်ဟာ2009ခုနှစ်ကအီရန်ကနေထွက်ခွာလာပြီးတဲ့နောက်ပိုင်းအီရန်နိုင်ငံမှာအမျိုးသမီးတွေ hijab ko gaumi ma chou ma ne ya amain o san chin ne u saung si yong du a phe lu ti mya la ga da ba voa american atan ye lu jai mya de yom yin tan cha a season ma pen dai tin set tu a phe le ta won yu tha tu phit par de aim pyu ro pyo kwen ya tu jan baski ya di jan si mu ha iran ye and ye mya pi set sou phwe kaung ne lou yat ba be lo a phit tin shou cha lai par de iran pi twin yo pi ba ma ba ngai ngai chan chan a lou lou nei cha tu re ye atan ne yo nout pait pho jan si de အီရန်နိုင်ငံရဲ့လှုပ်ရက်ဟာစိတ်ပျက်စရာပါပဲလို့ဆိုပါတယ် RSF နယ်စည်းမထသတင်းတောက်များအဖွဲ့အစည်းပြုစုတဲ့2022ခုနှစ်ကမ္ဘာသတင်းလွတ်လပ်ခွင့်အညွှန်းဂိတ်မှာနိုင်ငံပေါင်း180အနက်အီရန်နိုင်ငံကအဆင့်184မှာမှတ်တမ်းတင်ထားပါတယ်စစ်ဆေးမေးမြန်းတာထောင်ချတာနဲ့ကွက်မြတ်တာတွေအပါအဝင်သတင်းသမားတွေကိုထိန်းချုပ်ဖို့အီရန်အစိုးရရဲ့ရက်စက်တဲ့ကြိုးပမ်းမှုဖြစ်တယ်လို့သတင်းလွတ်လပ်ခွင့်အဖွဲ့အစည်းကကိုးကားဖော်ပြထားပါတယ်ဒါပေမဲ့သတင်းတောက်တရဲ့ဘဝမလုံခြုံဘူးဆိုတာအီရန်တနိုင်ငံနဲ့တော့မဟုတ်ပါဘူးအမေရိကန်နိုင်ငံဂျာယီဝန်ကြီးဌာနကမကြာခင်ကနောက်ဆုံးထုတ်ပြန်လိုက်တဲ့လူအခွင့်အရေးအစီရင်ခံစာပါသတင်းသမားတွေအလုတ်လုံရင်နှောက်ယှက်ခံရတာအတိုက်ခိုက်ခံရတာအသက်ခံရတာတွေနဲ့ပတ်သက်ပြီးနိုင်ငံဂျာယီဝန်ကြီးအန်ထိုနီဘလင်ကင်ကထောက်ပြသွားပါတယ် CPJ ခေါ်သတင်းသမားများကာကွယ်စောင့်ရှောက်ရေးကော်မတီရဲ့2020ပြည့်နှစ်အစည်းအဝေးခန်းစာမှာရေးသားတင်ပြတဲ့သတင်းတွေကိုမကျေနပ်လို့သတင်းသမားတွေလက်စားချေတပ်ဖြတ်ခံရမှုနှစ်ဆတိုးခဲ့ပြီးမက္ကဆီကိုနဲ့အာဖဂန်နစ္စတန်နိုင်ငံမှာသတင်းသမားအသက်ခံရတာအများဆုံးရှိခဲ့တယ်လို့မှတ်တမ်းတင်ပါရတယ်။2020ပြည့်နှစ်အတွင်းတရုတ်၊တူရကီနဲ့အီဂျစ်နိုင်ငံတွေမှာသတင်းတောက်တွေအဖမ်းခံရတာအများဆုံးရှိခဲ့ပြီး CPJ မှတ်တမ်းအရသတင်းသမားအဖမ်းခံရတဲ့စံချိန်အမြင့်ဆုံးနှစ်ဖြစ်ပါရတယ်။မာစီအလီနာချက်ကသူ့ကိုပြန်ပေးဆွဲမဲ့အကြံအစီတိခဲ့ရပြီးနောက်သူ့အလို့သူပို့ပြီးအာယုံဆိုင်လုပ်မယ်လို့ပြောပါတယ်ဒီစိတ်ဒဏ်ရာဒဏ်ချက်တရသူ့ကိုပို့ပြီးစိတ်ဓာတ်ကြန့်ခိုင်စေတယ်လို့ပြောပါတယ်ဘလို့အန်ဒီယာတွေနဲ့ရင်ဆိုင်ရပါစေအမှန်တရားအတွက်ထုတ်ဖော်ပြောဆိုကြဖို့ခွန်အားတွေကိုစီရှိကြတဲ့ကဘာတဝမ်းကသတင်းတောက်တွေရဲ့စိတ်ဓာတ်အတိုင်းပါပဲလို့ဆိုပါတယ်တာယာဝပြောပြီးလုံခြုံတဲ့လူပေါင်းအတိုင်းအဝိုင်းအတွက်တိကျမှန်ကန်တဲ့သတင်းအချက်အလက်တွေပေးဖို့လွတ်လပ်တဲ့သတင်းမီဒီယာတွေကအခြေခံအုတ်မြစ်ဖြစ်ပါတယ်အကြမ်းဖက်ခံရတာတွေမတရားဖမ်းဆီးခံရတာတွေနဲ့အန်ဒီယေပေးတာတွေမရှိဘဲသတင်းသမားတွေကိုယ့်အလုပ်ကိုလုပ်နိုင်စွမ်းရှိဖို့အစိုးရအားလုံးအနေနဲ့သတင်းမီဒီယာတွေရဲ့လုံခြုံမှုနဲ့သတင်းတောက်ကိုအကာအကွယ်ပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကတောင်းဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါပါရှင်
အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ VO ရဲ့မနေ့ကင်းရေဒီယိုအစီအစဉ်တွေကိုအခုလိုရုပ်သံအဖြစ်နဲ့ပါရှုစားနိုင်အောင်ပြီးခဲ့တဲ့ဂျွန်လဇန်ပိုင်းကစလို့ကျွန်တော်တို့ VO ကကြိုးပမ်းတင်ဆက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါ
VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်ထောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နည်းလမ်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamise ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/voabamis ဖြစ်ပါတယ်VOA American တန်ရုပ်တန်တဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
မနက်ခင်းပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကတောင်းကြနေမနက်ခင်းအစီအစဉ်တွေကိုအခုထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 kHz 12133လိုင်းနိုမီတာ40 kHz 04133လိုင်းနိုမီတာ51 kHz 5805နဲ့လိုင်းလမ်းမီတာ190 kHz 1505ကပါဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူကျမ်းမာရေးကဏ္ဍအပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့ခါမှာတော့
ဒီ6လပိုင်း9လပိုင်းလတ်တဝက်ပဲရှိတဲ့အချိန်မှာကိုဗစ်ပြောကပြီး1368ဦးရှိတာဆိုတာတတိယလိုင်းဆိုတော့တေချာကြီးပေါ်ပြနေပါတယ်အဲ့ဒီထဲမှာ198ဦးကသိမ်းပါခဲ့တာ
နောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်လှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့မြန်မာပြည်ဟာစစ်လက်နဲ့ကြီးငယ်တွေရောင်းဝယ်နေတဲ့ဈေးကွက်ကြီးဖြစ်လာနေတာကြာလှပါပြီဒီအကြောင်းကိုဦးအောင်ခင်ကရေးသားတင်ဆက်ထားပါတယ်ခင်ဗျာ
ရုံးရတဲ့ဇွန်လကုံကထိုင်းမြန်မာနယ်စပ်ချင်းရိုင်မှာဝူရစင်းနဲ့အတူလက်နဲ့မျိုးစုံ600ကျော်ဖမ်းဆီးရမိတဲ့တဲ့င်းဟာရှင်တန်နေတဲ့စစ်လက်နဲ့ဈေးကွက်ကိုမိမောင်းထိုးပြတယ်လို့ဖြစ်နေပါတယ်။မလကုံပိုင်းကလည်းမဲဆိုင်တာချီလိုက်မှာလက်ပြဘုံ100ကျော်ဖမ်းဆီးရမိပြီးမေလကုံကခင်မီတနတ်30ကိုထိုင်းရဲကဖမ်းဆီးပါတယ်။မြမလက်နဲ့မောင်းခိုးဈေးကွက်အတွက်ရည်ရွယ်တဲ့တနတ်တွေပါ။နေဆတ်မှာဖမ်းဆီးရမိတဲ့လက်နဲ့အများစုဟာတရုတ်လောက်တွေဖြစ်ပါတယ်။စစ်အစိုးရရဲ့စစ်လက်နဲ့ပစ္စည်း40ရာခိုင်နှုန်းကိုရုရှားနိုင်ငံကဝယ်ယူတာလို့သိရပါတယ်။ဗမာစစ်တပ်ကိုလက်နက်ရောင်းတဲ့တရုတ်ကုမ္ပဏီကြီး၅ခုအကြောင်း Justice for Myanmar အဖွဲ့ကမကြာမီကဖော်ပြပါတယ်။မြန်မာဈေးကွက်မှာတရုတ်ကလက်နက်ရောင်းနေတာကြာပါပြီ။အစိုးရကိုတရုတ်ဝင်ရောင်းတာရှိတယ်လို့အခြားတပ်ဖွဲ့နဲ့မောင်ခိုးဈေးကွက်မှာလည်းရောင်းကြပါတယ်။နေဆက်ဒေတာမှာစစ်လက်နက်ပစ္စည်းဖမ်းဆီးရမိတဲ့တရင်ဟာမြန်မာပြည်သားတွေအဖို့တော့မထူးဆန်းတော့ပါဘူးနှစ်ပေါင်းများစွာကြာတည်နေရတဲ့သတင်းမျိုးပဲဖြစ်ပါတယ
်လွန်ခဲ့တဲ့နှစ်ဇူလိုင်လကထိုင်းနိုင်ငံမဲဆောက်နယ်စပ်မြို့မှာတရုတ်ပြည်လို့လက်နက်ဒေါ်လာ100,000ဘူဖမ်းဆီးရမိခဲ့တဲ့သတင်းဟာစိတ်ဝင်စားဖို့ကောင်းပါတယ် AK-47 မောင်းပြန်ရိုင်ဖယ်17နှစ်လက်ပစ်ဘုံ17နှစ်နဲ့ KN မီးကြောက်တွေကိုထိုင်းရဲကဖမ်းမိလိုက်တာပါ AA ရခိုင်လက်နက်ကင်တပ်နဲ့နယ်စပ်အခြေစိုက်အိန္ဒိယတပ်ဘုံတွေအတွက်ရည်ရွယ်တဲ့စစ်လက်နက်ဖြစ်တယ်လို့သိရပါတယ်။ AB လက်ကလည်းမောင်းမြန်ရိုင်ဖယ်900 17နှစ်30လက်ပစ်ဘုံ KN နဲ့တရုတ်လုံ FN6 ပခုံးထန်းမန်ပက်ဒုံးကျည်တချို့ကိုဘင်္ဂလားဒေ့ရှ်ကန်ယူတန်မိုနာခါလီကန်းကျင်မှာဖမ်းမိတဲ့တရင်ထွက်ပေါ်လာပါတယ်။ AA ရခိုင်တပ်ဟာ2009ကကချင်ပြည်နယ်မှာတီထောင်စဉ်ကစပြီးတရုတ်စစ်လက်နက်ပစ္စည်းတွေကိုသုံးတယ်လို့ဆိုပါတယ်။တရုတ်ပြည်တောင်ပိုင်းကန်းကျင်ကနေစစ်လက်နက်တွေကိုငါးဖမ်းတင်မောတွေနဲ့တည်ယူလာတာဖြစ်တယ်လို့သိရပါတယ်
။အမေရိကန်သုတေသီဒေါက်တာအန်ဒါစကောဆိုသူကအေးအေးတပ်ဖွဲ့ရဲ့ရန်ပုံငွေ95ရာခိုင်နှုန်းဟာတရုတ်ပြည်ကလာတာလို့ဆိုပါတယ်။စစ်လက်နက်ပစ္စည်းတွေမကဘဲစစ်ဝတ်စုံပါတရုတ်ကထောက်ပံ့တာဖြစ်ပါတယ်တဲ့။ဗမာစစ်တပ်နဲ့တိုင်းရင်းသားတပ်ဖွဲ့တွေဟာတရုတ်လုံစစ်လက်နက်ကိုသုံးနေတာကြာပါပြီ။ရခိုင်တဲ့နှစ်ဇန်နဝါရီလ15ရက်နေ့ကရှမ်းပြည်မြောက်ပိုင်းသိန်းနီမြို့နယ်မှာတရုတ်စစ်လက်နက်တွေဖမ်းမိတဲ့သတင်းထွက်လာပါတယ်။အဲ့ဒီထဲမှာမြေပြင်ပြစ်တရခုနှစ်မမဒုံးကျည်နဲ့လေရင်ပြစ် F6 ဒုံးကျည်တွေလည်းပါဝင်ပါတယ်။ကိုကတာအင်းရခိုင်ကချင်စတဲ့မြောက်ပိုင်းတပ်ဖွဲ့တွေဟာဝပြည်နယ်ထုတ်စစ်လက်နက်ပစ္စည်းတွေကိုလည်းသုံးစွဲကြပါတယ်။
ရှမ်းပြည်နယ်မှာကုလုံနဲ့ KMD တရုတ်တပ်သား1000ကျော်ယူဆောင်လာတဲ့အမေရိကန်လုပ်စစ်လက်နက်ပစ္စည်းတွေတိုင်းဒေသတပ်ဖွဲ့တွေလက်ထက်ရောက်သွားတာလည်းရှိပါတယ်။ဘာကဘဗမာကွန်မြူနတီပါတီကိုထောက်ပံ့တဲ့တရုတ်စစ်လက်နက်မျိုးစုံလည်းတောင်ပုံရာပုံရှိပါတယ်။ဘာကဘနေမြေမှာတရုတ်က1989ခုနှစ်မှာလက်နက်စက်ရုံတိစောက်ပေးတယ်လို့လည်းဆိုပါတယ်။လာအိုကိုပေးတဲ့လက်နက်တွေမြန်မာပြည်ရောက်သွားတာလည်းရှိပါတယ်။1950ကနေ1995အထိ25နှစ်အတွင်းလက်နက်ငယ်3သိန်းစစ်တပ်3000နဲ့လောင်ချာ3000အမေရိကန်ကလာအိုကိုပေးပို့ခဲ့ပါတယ်။အဲ့ဒီတုန်းကကမ်ဘောဒီးယားကလည်းအမေရိကန်လက်နက်ကြီးငယ်အများအပြားရရှိခဲ့ပါတယ်။ကမ်ဘောဒီးယားလာအိုမြန်မာနဲ့ဆက်ဆက်နေတဲ့ထိုင်းနိုင်ငံဟာစစ်လက်နက်မှောင်ခိုးဈေးလိုဖြစ်လာပါတယ်။
လက်နက်ကင်ပြိပကဖြစ်ပွားရာဒေသဟာစစ်လက်နက်ဝယ်လိုအားအကောင်းဆုံးနေရာဖြစ်လာပါတယ
်ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်အုပ်ချုပ်ရေးကာလမှာဂျပန်နဲ့ဗမာတပ်ဖွဲ့တွေကင်ဆောင်တဲ့လက်နက်တွေအများအပြားရှိပါတယ်မဟာမိတ်တပ်တွေစစ်နိုင်တော့အင်္ဂလိပ်အမေရိကန်လက်နက်တွေများပြားလာပါတယ်လူလိုက်ရရပြီမကြမီတက်မတော်တိုင်ရင်အချို့ပုံခံထကြွားရရဲ့တရင်တပုံထတာရရောက်ပြည်တွင်းပဋိပက္ခကျေပြန့်လာပါတယ်ကမ္ဘောဒီးယားပြည်တွင်းစစ်ပြီးတဲ့အခါမြန်မာပြည်ဟာစစ်လက်နဲ့ဈေးကွက်ဖြစ်လာပါတယ်တိုင်ရင်တပ်ဖွဲ့တွေကအများဆုံးဝယ်ယူကြပါတယ်အိန္ဒိယနေစာအထိလက်နဲ့ဈေးကွက်ကျေပြန့်သွားပါတယ်ဒုတိယကမ္ဘာစစ်ပြီးဆုံးချိန်ကစပြီးလက်နဲ့ငယ်တွေမြန်မာပြည်မှာစတင်ပြန့်ပွားလာတာအခုအချိန်ထိအရှိန်ရနေတုန်းပါပဲအခုတော့လက်နဲ့ကြီးနဲ့ဒုံးလက်နဲ့တွေပါပါဝင်လာတာတွေ့ရပါတယ်တရုတ်လုံးမြေပြင်ဝဟင်းပြပကုန်းတန်းမန်ဖက်ဒုံးကိုဝါနဲ့ပြပိုင်းတပ်ဖွဲ့အချို့ကကင်ဆောင်ကြောင်းသိရပါတယ်စစ်အာဏာဆန့်ကျင်တဲ့လူငယ်တွေပါဝင်တဲ့ပြည်သူ့ကာကွယ်ရေးတပ်မှလည်းအင်အားတိုးပွားနေသလိုလက်နဲ့လည်းလိုအပ်နေမှာဖြစ်ပါတယ်စစ်တပ်ကြီးစိုးနေတဲ့တပ်ပြည်မှာလက်နဲ့ကင်ဒေါ်လာရင်းနဲ့လင်းနဲ့ဈေးွက်ရှင်းသားနေတာဖြစ်ပါလေခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ကြရတာပါခင်ဗျာအခုတော့ဦးဝင်းမင်းရဲ့ကျန်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်လူနာကိုဆေးရုံကလက်မခံနိုင်ခြင်းအိမ်မှာစီမံကုသမှုအကြောင်းကိုပြောပြထားပါတယ်မြန်မာနိုင်ငံမှာကိုဗစ် -19အဖြစ်များလွန်းနေပြီးဆေးရုံတွေမှာအလင်းမမီတော့တာကြောင့်အိမ်မှာပဲကိုဟာကိုကုသရင်းနဲ့တည်ဆုံရသူအရေအတွက်ကရုတ်တရက်မြန်မာလာနေပါတယ်အထူးကသမားတော်ကြီးတွေဝိုင်းဝန်းပြုစုထားတဲ့ကိုဗစ်ကုသမှုညွန်ကြားချက်အပေါ်အခြေခံပြီးအိမ်မှာဘယ်လိုစီမံကုသသင့်တယ်လဲဆိုတာကိုရှင်းပြထားပါတယ်ဖုန်းနဲ့အတက်နိုင်ဆုံးဖြေကြားပေးနေတဲ့အမည်မဖော်လိုသူဒေါက်တာရွှေဘကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာရွှေဘခင်ဗျာကျွန်တော်တို့အခုဒီကိုဗစ်လူနာတွေတော်တော်များများပေါ့နော်ဆေးရုံတက်ဖို့စောင့်နေရချိန်မှာအိမ်မှာဘလို့အကောင်းဆုံးဒီစီမံကုသနိုင်တာတွေကိုပြောမှာမို့အခုအိမ်တွေမှာအဓိကဖြစ်နေတဲ့ဒီအသက်ရှူခက်ခဲအောက်ဆီဂျင်ကျနေတဲ့ပြဿနာတွေဘာအဓိကဆရှင်းပြကြရလဲဆရာကြီ
းကျွန်တော်တို့ဒီကျမရေးဌာနက Facebook တွေမှာပြထားတဲ့အသက်ရှူမီဟို Facebook တက်လက်ပြီးမီပေါ့နော်လူနာကိုတက်လက်အနေထားနေရောဘေးတဆောင်လေးထားလိုက်တယ်ပြီးတော့ခဏနားခိုင်းတယ်ခဏနားခိုင်းပြီးတော့ဒီမှာခေါင်းရှိမှာခေါင်းတစ်လုံးဒီအလဲမှာခေါင်းနှလုံးစီပေါ့နောက်ဆုံးမှာခေါင်းတစ်လုံးပေါ့အဲ့ဒါကိုခဏနားပြီးတာနဲ့မှောက်ကုန်ပြီးမှောက်လိုက်တော့ဒီ3နိုင်4နိုင်လောက်ကြာနေပြီးတော့မှတခါနိုင်ဝက်လောက်တခါနားပြီးတော့အဲ့ဒီလိုပြန်နေခိုင်းတယ်ပေါ့နော်အဲ့ဒီလိုနေလိုက်ရင်ဒီလူနာရှင်တွေပြောတာတော့အောက်ဆီဂျင်ဥမာ85အထိနေတဲ့ဥစ္စာ88တို့89တို့90တို့မ90ရှိနေတာ93 94 95လေးကိုပြန်ပြီးတော့ဖြစ်သွားကြလဲဆိုတော့ကျွန်တော်ပြန်ပြောလို့ကျွန်တော်လည်းသိရပါ
တယ်ဟုတ်ကဲ့ဆရာဒီပုံစံပြောင်းပြီးတော့နေထိုင်တာအပြင်တခြားနည်းရောအောက်ဆီဂျင်ပိုရဖို့အတွက
်လေဝင်နေတဲ့ဗတ္တီလေးချင်းကောင်းအောင်လို့ပေါ့နော်ဒီကျွန်တော်တို့တိုက်ခန်းနေမှာဆိုတော့တချို့ကလည်းဒီလေစိမ့်နေတွေကျွန်တော်တို့ပြောပြောလေစိမ့်တိုက်မှာကြောက်တယ်လေစိမ့်တိုက်ရင်ဖျားတယ်ပါညာဆိုတော့အမှန်မှန်တော့ဒီအခန်းတွေကိုအလုံးမပိတ်ထားနေဘူးအကောင်တော့တော်တော်များများခန်းကြီးကိုဖြားပြီဆိုတော့လည်းအလုံးပိတ်ပြီးတော့နေကြတော့ပေါ့အဲအဲ့လားတဲ့အယူဆအမှားဖြစ်တယ်ကျွန်တော်တို့ကခန်းတကားတွေကိုအကုန်ဖွင့်လာမှာတဘာဝလေရတယ်အဲ့ဒီတဘာဝလေကိုလက်လက်ဆက်ဆက်ကိုကောင်းကောင်းချွေချိုင်းဒီမုန်းကျက်နေတဲ့တက်ရှူမကောင်းတာတွေပြန်ကောင်းမယ
်ဟုတ်ကဲ့နောက်ရောဆရာကြီးတကယ်လို့ဒီအသက်ရှူတာမသက်သာရင်ရောဆရာတို့ဘယ်လိုထပ်ပြီးတော့အကြံပေးလို့ရှိလဲ
အသက်ရှူတာမသက်တာဘူးပေါ့ရှင်ဘတ်တွေပါလေအောင့်တယ်ပေါ့တချို့ကလည်းမမနောက်ချောင်းဆူတာများတော့ SPO2 တော့မကြောက်ဘူးချောင်းကထူးကြတာအဆက်မပြတ်သူလို့သိုးတာကျွန်တော်ဒီဖုန်းထဲကနားတော့နေစိုးလိုက်ရက်လိုက်မဟုတ်အဆက်မပြတ်ကိုသူကစိုးတော့ရှင်ဘတ်တွေကြောနေအောင့်တော့သူကအသက်ရှူမကောင်းတော့တချို့ကြောက်တယ်အဲ့လိုပေါ့အောက်ဆီဂျင်မလိုဘဲနဲ့အောက်ဆီဂျင်သူကသူလိုလုံနေပြီဆိုပြီးတော့သူကတွက်တာအမမနောက်တကယ်တော့အောက်ဆီဂျင်မလိုဘူးချောင်းဆူလုံးအကြီးတို့ကြောနေခြင်းနေအောက်ဒါအောင့်လာတော့ဘိုက်ကြောနေအောင့်လာအဲ့ချိန်ကျတော့ကျွန်တော်တို့ကပါရာစီတမောပဲပေါ့နော်။ဒါနဲ့ဒီရင်ညကြီးထောက်ခိုင်းတယ်။အဲ့ဒီတချို့ကြတော့လာတောက်လိုက်ရင်တက်တာပါလေပေါ့။တကယ်သက်ရှိလို့မကောင်းဘူးဆိုရင်တော့ကျွန်တော်တို့ကအောက်ဆီဂျင် level ကိုပြန်တိုင်းခိုင်းလိုက်တယ်။ဥပမာအောက်ဟို SPO2 ကကျနေမယ်ဆိုလို့ပေါ့။65အောက်ကိုကျနေမယ်ဆိုလို့ရှိရင်တော့ ူးစင်းတဲ့သူပေါ့နော်ဒီဘလောက်လီတာပေးလိုက်ဥပမာ90လောက်ဆိုရင်တော့1လီတာပေးလိုက်ပေါ့နော်80နှစ်လောက်ဆိုရင်တော့3လီတာလောက်ပေးလိုက်အဲအဲ့လိုပုံစံမျိုးလေးတွေကျန်ကျန်ပေးပြီးတော့ဖြည့်ရှင်းပါလေ
ဟုတ်ကဲ့ဆရာအဲ့တော့နောက်တစ်ခုကဆရာတို့ဆေးဝါးပိုင်းဆန်ရပေါ့နော်အခုလိုဆေးရုံမသွားနိုင်ခင်အိမ်မှာရှိနေတော့ဘလိုလက္ခဏာတွေပေါ်ရင်ဘလိုဆေးတွေတောက်တယ်လဲဆရာ
အဓိကတော့စဖြစ်ဖြစ်ချင်းဖြားလာတယ်ကိုလက်တွေကိုက်တယ်ချောင်းဆိုးလာတယ်ပေါ့နောက်ပြီးလေကြောင်းနေတာလေကြောင်းနေတာတော့ကျွန်တော်တို့ကပစ္စည်းတို့မိုင်စင်ပေါ့နော်500မီလီဂရမ်တစ်နေ့တစ်ချိန်ပေါ့နော်5ရက်ကျွန်တော်တို့ကတောက်ခိုင်းပါနောက်ပြီးတော့ဗီတာမင်စီပေါ့500မီလီဂရမ်ကိုကျွန်တော်တို့တစ်နေ့တစ်ချိန်ပေးပါတယ်နောက်ပြီးတော့ခုနကိုက်ခဲတဲ့အတွက်ကြောင့်ပါရာစီတမော500မီလီဂရမ်ကိုမနေ့တစ်ချိန်ညတစ်ချိန်တောက်ခိုင်းတယ်နောက်ပြီးတော့ချောင်းဆိုးတဲ့အတွက်ကြောင့်ပေါ့ဆောမျူးစ်ပေါ့နော်အဲ့အရေကိုကျွန်တော်တို့မနေ့နေ့ညပေါ့၃ချိန်တောက်ခိုင်းတယ်ဒါမှမဟုတ်အဲ့အရေမရှိလဲတက်ဘလက်လေးတွေရှိပါတယ်ကောက်တက်ဘလက်လေးတွေကိုကျွန်တော်တို့မနေ့နေ့ည၃ချိန်ပေါ့နေပေါ့နော်အင်းတနေ့နီစလုံးလို့ပေါ့ကျွန်တော်လည်းကျွန်တော်တို့ဒီကဖုန်းနဲ့ကြတော့အဆင်မပြေဘူးဥပမာဗီဒီယိုဒီခဏချိလာတခြားအန်ဒါလိုင်းကော့စ်တွေနေပေမဲ့တခါကျရင်ကျွန်တော်တို့ကဟိုမတွေ့အောင်ကိုယ်တိုင်လည်းမဆန့်အောင်ဆိုတော့ကျွန်တော်တို့အဲ့စေးတော့သိမပြေရဘူးပေါ့ကွန်မြူနီကေးရှင်းနေဖြစ်မှာကြလို့ပေါ့နော
်ဟုတ်ကဲ့ဆရာဒီဆေးနဲ့ပတ်သက်ပြီးတော့ဆရာဘာထက်အကြံပေးချင်သေးလဲဆရာကြ
ီးအရင်တော့ကျွန်တော်တို့လူမျိုးတွေကဗမာဆေးတွေဆိုလို့ရှိရင်သူညွန့်ညွန့်တဲ့အတိုင်းဂျန်တန်းတောက်ကြတယ်ပေါ့နော်အရင်တော့ဆိုရဲကျွန်တော်တို့အင်္ဂလိပ်ဆေးဆိုရဲအင်္ဂလိပ်ဆေးတွေကိုဘူးမသိဗမာသိနဲ့ညွန့်လိုက်တယ်ကိုနဲ့လည်းအဆလာမဆလာမသိဘူးအဲ့လိုဂျန်တန်းတောက်ကြရတာကကျွန်တော်လူမျိုးတွေမှာများတယ်ပေါ့အော်အဲ့ဒီလိုမတောက်ကြဘူးပေါ့နော်ကျွန်တော်တို့တက်သည့်တဲ့ဆရာဝန်တွေနဲ့တိုင်ပင်ပြီးအောင်မှဆေးတွေကိုတောက်တာကျွန်တော်တို့ပို့ကောင်းတယ်ကျွန်တော်အခုဒီတောက်ဝိမှာတော့တို့တော်တော်လေးဆေးတွေကိုစင်ကြင်ကြတာကျွန်တော်တွေ့ရတယ်စကင်းမွေတော့တို့တွေ့ကြုံနေရခဲ့လို့လားတော့မသိဘူးအင်္ဂလိပ်ဆေးတွေကိုလည်းတို့အရင်မတောက်ဘူးဒီတက်ဆိုင်ရာဆရာဝန်တွေနဲ့ဓမ္မတော်ညွှန်ကြားတာတွေကိုပဲသုံးဆောင်တာတွေ့ရတယ်အဲ့တခုတော့နည်းနည်းလေးပို့ပြီးတော့ awareness ဖြစ်လာတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့တော့အကောင်းဆုံးနည်းဆိုရင်အခုအချိန်နေရာနဲ့ရုံထွက်နိုင်ဖို့အတွက်ပေါ့နော်ဆရာပြောခဲ့တဲ့ဆေးရုံကတင်နေနဲ့အောက်ဆီဂျင်ပြင်တခြားဆရာတိကဘာအရင်ပြုချင်နေလဲ
ကာကွယ်ဆေးပေါ့နော်ကာကွယ်ဆေးလည်းကျွန်တော်တို့ကဒါလိုအပ်တာပဲကျွန်တော်တို့တော့မှကာကွယ်ဆေးတစ်ချိန်ပဲထိုးရသေးတယ်လေဟိုလူကြီးတန်တန်းကျော်လောက်ပဲကျွန်တော်တို့ကထိုးရသေးတာဟိုလူတန်တန်းကျော်လို့ရှိမှ54တန်းရှိတယ်54တန်းမှာဒီတန်း30တော့ထိုးမယ်ဆိုရင်တော့ကျွန်တော်တို့ကာကွယ်ဆေးကအခုလို့ဖိနေဆိုလို့ရှိရင်ဖြစ်နှုံးနဲ့ဆိုရင်ဟိုလိုက်မိပါမလားပေါ့နော်အဲ့ဒါလည်းစိုးရိမ်စရာတစ်ခုတော့ရှိတာပေါ့နော်အဲနောက်တစ်ခုကကျွန်တော်တို့ကိုယ်ကိုအစင်ချင်ပြီးနေဖို့ပဲပေါ့နော်အခုကတော့ဘာဖြစ်နေလဲဆိုတော့ဟိုမှာဗန်မာလဲတန်းစီကတော့ဗန်မာလဲလူစုလူပွေဖြစ်တယ်အောက်ဆီဂျင်နေမလုံလောက်တော့အောက်ဆီဂျင်နေမှာတန်းစီကတော့လူစုလူပွေဖြစ်တယ်မတော်အပ်တဲ့နေရာတွေမှာတခါဟိုစုပုံနေတော့အဲ့ဒီနေရာတွေမှာလည်းလူစုလူဝေးဖြစ်တယ်ဒီလူစုလူဝေးတွေကိုကျွန်တော်လူရှဲနိုင်သွားရင်ကိုယ့်ကိုယ်ကိုအိမ်ထဲမှာပဲနေပြီးတော့အတက်နိုင်ဆုံးအပြင်မထွက်ပဲနဲ့ဒီရက်ကစပြီးတော့ဗောနော်ဟိုနှစ်ပတ်ဒါမှမဟုတ်ကိုယ့်ကိုယ်တလားမထွက်ဘူးတလားကိုမထွက်ဘူးဆိုလို့ရှိရင်တော့လူတိုင်းလူတိုင်းဆင်ကျင်ကြမယ်ဆိုလို့ရှိရင်ဗောနော်ဒီကျမရေးဝန်ကြီးဌာနညွှန်ကြားတဲ့အတိုင်းဗောနော်ဒီခက်ဝေးဝေးခက်ခေါ်ခေါ်နေမယ်မတ်စီတက်မယ်ဘာအကင်ပြီးတိုင်းကင်ပြီးတိုင်းလက်စေးမယ်ဆိုလို့ရှိရင်အထိုက်လျောက်တော်တော်လေးကိုဒီယောဂကိုချော့ချွားနိုင်တယ်ပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့နောက်ဆုံးကျွန်တော်မမေးမိတဲ့လက်ရှိအနေအထားကိုရှင်းဆိုင်ဖို့အတွက်ဆရာအရေးကြီးဆုံးဆိုရင်ဘာထပ်ပြောချင်သေးလဲ
လက်ရှိအနေအထားကိုရှင်းဆိုင်ဖို့အတွက်ကတော့အဓိကတော့စိတ်ဓာတ်နဲ့စိတ်စေတနာမှန်ဖို့လဲလို့ရစိတ်ဓာတ်လည်းကျွန်တော်တို့ကမာဖို့လဲလို့ရဓာကြီးကိုကျွန်တော်တို့ကချုံပေးလို့တော့မဖြစ်ဘူးလေလူတိုင်းလူတိုင်းရရနီလာနဲ့ဒီစီကန်းလေးလိုက်နာကြမယ်ဆိုရင်ကျွန်တော်တို့ကကြော်ဖြတ်နိုင်ပါပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းစီစဉ်မေးမြန်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လင်းသမျှအစီအစဉ်တွေကို burmese.voanews.com အင်တာနက်စာမျက်နှာမှာလည်းလာရောက်ဖတ်ရှုနိုင်ပါတယ်။အခုတစ်ခါတော့ထိုင်းခြေဆိုင် fever.wine.dot သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်နိုင်ပါပြီ
။အပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မှာ COVID-19 ရောဂါလိုက်နာရမယ့်စည်းကမ်းချက်24ချက်ကိုရခိုင်လက်နက်ကိုင် AA ကထုတ်ပြန်လိုက်ပါတယ်။ကရင်ပြည်နယ်ကော့ကရိတ်မြို့ကိုသွားတဲ့လမ်းကို KNU ဘက်ကအဝင်အထွက်ပိတ်ထားတာနဲ့ပတ်သက်ပြီးတော့ကရင်ပြည်နယ်ကောင်စီဘက်ကကန့်ကွက်ခဲ့တယ်ဆိုတာနဲ့မွန်ပြည်နယ်အတွင်းမှာ COVID-19 ကူးစက်ရောဂါမြင့်တက်နေသလိုစေဝါတွေပြက်လက်မှုကုသမှုအခက်အခဲတွေနဲ့ကြုံနေရတဲ့အကြောင်းတွေကိုကြားကြရရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တင်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာ COVID-19 ကူးစက်သေဆုံးမှုတွေမြင့်တက်နေတာကိုတားဆီးဖို့အတွက်မိမိနေအိမ်တွေမှာနှစ်ပတ်အကြာနေထိုင်ကြဖို့နဲ့လိုက်နာရမယ့်စည်းကမ်းချက်တွေကိုဇူလိုင်လ20ရက်နေ့မှာရခိုင်အမျိုးသားအဖွဲ့ချုပ် ULAAA ရခိုင်လက်နက်ကိုင် AA ကထုတ်ပြန်လိုက်ပါတယ်ဇူလိုင်လ20ရက်နေ့ကနေဩဂတ်စ်လ4ရက်နေ့အထိကြာမြင့်မဲ့နှစ်ပတ်အတွင်းမှာစောက်ဝတ်နေရေးအခက်အခဲတွေကိုရက်ွက်ကျေးရွာမြို့အလိုက်အချင်းချင်းဝိုင်းဝန်းကူညီဖြည့်ရှင်းကြဖို့နဲ့မလိုက်နာသူတွေကိုကိုပစ်စည်းကမ်းနဲ့အညီအရေးယူသွားမှာဖြစ်တယ်လို့လည်းအဲ့ဒီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အလားတူအပြင်ထွက်တိုင်းနှကောင်းစည်းတက်ဖို့အလဲပတ်သွားလာခြင်းတွေမပြုလုပ်ဖို့နဲ့ဈေးဆိုင်တွေနဲ့စားတောက်ဆိုင်တွေမှာရောင်းဝယ်သူတွေအနေနဲ့နှကောင်းစည်းမဖြစ်မနေတက်ဖို့ပါဝင်လိုက်နာရမယ့်အချက်24ချက်ကိုလည်းထုတ်ပြန်ထားပါတယ်။
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မှာကိုဗစ်ရောဂါကာကွယ်ထိန်းချုပ်တဲ့အနေနဲ့ကော့ကရိတ်မြို့နယ်တွားတဲ့လမ်းကို KNU ကရင်မြို့သားစီယုံသမ္မာ6ဘက်က14ရက်ကြာဝင်ထွက်ပိတ်ထားတာနဲ့ပတ်သက်ပြီးကရင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီဝင်ဘူမူကြီးမျိုးမင်းတောင်က NCA စာချုပ်ပါချက်ထက်ကနယ်ဘက်ဆိုင်ရာကိစ္စတွေကိုဝင်ရောက်ဆွဲဖက်တာမပြုလုပ်ဖို့ဆိုပြီး KNU ဆက်ဆံရေးယုံကနေတဆင့်ဇူလိုင်လ23ရက်နေ့ရက်စွဲနဲ့ကန့်ကွက်စာပေးပို့ခဲ့ပါတယ်အခုဖြစ်ပွားနေတဲ့ကိုဗစ်ရောဂါရှင်တွေဟာအမျိုးသားလူချုံရေးထိတတ်မှတ်ထားတာကြောင့် KNU ဘို့ရဲ့လမ်းညွှန်ချက်နဲ့ညီဆက်လက်လှုပ်ဆောင်သွားမယ်လို့ကရင်ကျမရေးနဲ့ကယ်ဆယ်ရေးဌာနမှဘဒူစောဒိုင်းမွန်ခင်ကပြောပါရယ်လက်ရှိကော့ကရိတ်မြို့မှာကိုဗစ်ကူးစက်မှုတွေမြင့်လာတာကြောင့်ဒေသတွင်းရောဂါမကူးစက်အောင် KNU ဘက်ကအချိန်မီဂိတ်ချပြီးအဝင်ထွက်ပိတ်ပင်ထားတာလည်းဖြစ်ပါတယ်
ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့မှာ CDF မင်းတပ်နဲ့စစ်ကောင်စီတို့အကြားအပြစ်ခတ်ရဲဆေးရီဆွေးနွေးမှုကိုဇူလိုင်လ16ရက်နေ့ကစပြီးပြည့်ပြည့်ခဲ့ပြီးဇူလိုင်လ21ရက်နေ့မနေ့ပိုင်းမှာချင်းပြည်နယ်နဲ့မကွေးတိုင်းနယ်စပ်ရွှေတွင်းတူးကျေးရွာမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာခဲ့ပါတယ်မင်းတပ် CDF နဲ့စစ်ကစားတပ်တွေအကြားအကြိမ်ပေါင်း20ကျော်တိုက်ပွဲဖြစ်ပွားခဲ့ရာ CDF မင်းတပ်ဘက်ကစစ်ကား6စီးကိုမိရှို့ဖျက်ဆီးနိုင်ခဲ့တယ်လို့စစ်ကစားတပ်သားနေရာဝန်ကြီးကိုတုတ်တင်နိုင်ခဲ့တာလို့မင်းတပ် CDF ပြောရေးဆိုခွင့်ရှိသူကပြောပါရယ်မင်းတပ်မြို့နယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းမင်းတပ် CDF ဘက်ကလည်းအကြမ်းရှုံးရှိခဲ့ပြီးမေလ23ရက်နေ့ကနေဇွန်လ4ရက်နေ့အထိ CDF တပ်ဖွဲ့ဝင်24ဦးကြဆုံးခဲ့တယ်လို့ဆိုပါရယ်မင်းတပ်မြို့မှာပြီးခဲ့တဲ့ဧပြီလ24ရက်နေ့ကစပြီး We Support NUG ဆိုတဲ့စာတမ်းကတပိတ်ပြုတ်လုသူတွေကိုဖမ်းဆီးပြီးပြစ်ခတ်ရာကနေစစ်ကောင်စီနဲ့မင်းတပ် CDF တို့အကြားတိုက်ပွဲစတင်ဖြစ်ပွားလာခဲ့တာဖြစ်ပါတယ်
ကယားပြည်နယ်ဖရူစုမြို့နယ်ပေါ်လခဲမြို့နယ်ကြားနံဖဲကျေးရွာနီးတဝိုက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ကျေးရွာပေါင်း900ကဒေသခံပြည်သူ 2,600 ကျော်ထွက်ပြေးသိမ်းရှောင်နေရပြီးသူတို့တွေအတွက်အရေးပေါ်အကူအညီလိုအပ်နေတယ်လို့အကူအညီပေးသူတွေကပြောပါတယ်ပလဲလဲဘလုတေးခိုကလိလျာကလောတူသောဆဲခူနန်ခိမုန်နဲ့နံဖဲကျေးရွာရွာသား 2,600 ကျော်အတွက်ဆောင်းမိုးကချင်းတောင်စေးနဲ့စန္ဒရိခါတွေလိုအပ်နေတယ်လို့ပြောပါတယ်စူလိုင်လ16ရက်နေ့ကစပြီးတော့ကရင်နီတပ်မတော် KA ကရင်နီမြို့သားကာကွယ်ရေးတပ် KNDF ပူးပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးစူလိုင်လ19ရက်နေ့မှာစစ်ကောင်စီဘက်ကကျွော်ရီတဲကိုလက်နက်ကြီးတွေနဲ့ပြေးကားခဲ့တဲ့အတွက်ရွာသားတွေဟာကျေးရွာကနေထွက်ပြေးနေကြရပါတယ်
ရှမ်းပြည်နယ်မှာဇွန်လ3ရက်စတဲ့ကိုဗစ်တတိယလိုင်းကြောင့်ကိုဗစ်ကူးစက်ခံရသူစုစုပေါင်း 9,600 ကျော်ရှိနေပြီးသေဆုံးသူစုစုပေါင်း 165 ဦးရှိပြီဖြစ်ကြောင်းကိုဗစ် operation teams တွေထံကနေသိရပါဗျ။ကိုဗစ်ကူးစက်မှုအများဆုံးကလာရှိုးမြို့ဖြစ်ပြီးကိုဗစ်ကူးစက်ခံရသူ 1,300 ကျော်ရှိနေပြီဖြစ်ပါတယ်။လက်ရှိမှာတောင်ကြီးမြို့အပါအဝင်မြို့ကြီးတော်တော်များများမှာအောက်ဆီဂျင်ပန့်ဆောက်လုပ်ဖို့အတွက်စူးစမ်းနေဆဲဖြစ်တယ်လို့မြို့နယ်အသီးသီးကကျန်းမာရေးဌာနတွေကဆိုပါတယ်။ကိုဗစ်ကူးစက်မှုကြောင့်အာနာသိန်းစစ်တပ်ကထဲထဲဝင်ဝင်ကူညီဆောင်ရွက်ပေးတာတွေမတွေ့ရပဲမြို့နယ်ကျန်းမာရေးဌာနနဲ့လူမှုကူညီအဖွဲ့တွေကပဲဆောင်ရွက်နေကြတာဖြစ်ပါတယ်
ဇူလိုင်လကုန်ပိုင်းမှာကျင်းပဖို့ရည်ရွယ်ထားတဲ့ဒုတိယကြိမ်မြောက်မိုးလင်းငယ်များညီလာခံကိုလတ်တလောကိုဗစ်ရောဂါကူးစက်မှုမြင့်မားလာနေတဲ့အတွက်ကျွတ်အကန့်အသတ်မရှိရွှေ့ဆိုင်းလိုက်တယ်လို့လူငယ်ကောင်းဆောင်တွေကပြောပါတယ် ตุริยาเจียงเหมี่ยวมงลุงเงี้ยญีลากันโกมงจิริปาร์ตี้ทิ้งชุบแหน่เมียตะทงขยายมากุสะเลตะยะ59อู้คันหลอกลำแม่สุไลละ25คนเนี่ยนี่ก็สัดเต็มปีตองยะตาจิมมาดรอบผู้ยวยท้าไปแม่ลัตตะลอจิมมาผู้ไม่ติดต่อได้ชินนี่มาชินนี่บาเด้ ปรมาจัยมงลุงเงี้ยญีลากันโก24คนเนี่ยมีละตะยะนี่ก็นี่ตองยะนี่ที่มงลุงเมียญุตองบ่ทันชิตาตนา2500ปีมันโดมาชิมมาเข้าบาเด้
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမွန်ပြည်နယ်အတွင်းမှာကိုဗစ်-19ကူးစက်ရောဂါဖြစ်ပွားသေဆုံးမှုတွေမြင့်တက်နေတယ်လို့ဆေးဝါးရီပြည်လက်မှုကုသမှုအခက်အခဲတွေနဲ့ကြုံနေကြရပါတယ်အကြောင်းဆုံးကတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်ကျွမ်းလားနဲ့ဇူလိုင်လဝက်အတွင်းမှာမွန်ပြည်နယ်သဝန်းလုံးကကိုဗစ်ရောဂါကူးစက်ခံရသူရောဂါဖြစ်ပွားမှုကူးစက်မှုကသေဆုံးမှုနှုန်းမြင ဲ့ပြောပါတယ
်ဒီ6လပိုင်း9လပိုင်းလတ်တဝက်ပဲရှိတဲ့အချိန်မှာကိုဗစ်ရောဂါကြီး8368ဦးရှိတာဆိုတာတတိယလိုင်းဆိုတော့တေချာကြီးပေါ်ပြနေပါတယ်အဲ့ဒီထဲမှာ198ဦးကတိမ်ပါခဲ့ပါတယ်အဲ့တော့ဖြစ်ပွားမှုနှုန်းကူးစက်မှုနှုန်းပေနှုန်းတွေအားလုံးမြင့်တက်လာခဲ့ပါတယ်။အရင်အခေါက်တုန်းကဖြစ်ပွားပြီးတည်ဆုံးနှုန်းပြီးတရားမှာနှစ်ရာခိုင်နှုန်းနှစ်ယောက်လောက်ပဲရှိပါတယ်။အခုတော့ဒီနေ့အထိမှာဆိုရင်တရားဖြစ်ရင်4.5အဲ့တော့လူကြီးတရားဖြစ်ရင်4ယောက်ကျော်ကွယ်လွန်နေဆိုတာကိုဆရာတို့တွေ့ရှိရပါတယ်။အဲ့တော့ပေနှုန်းရောဖြစ်ပွားမှုနှုန်းညံပြတဲ့အနေအထားရောမြို့ပြည်တွေကရေဆိုင်နေရပြီလို့ပြောချင်ပါတယ်။
လက်ရှိအနေအထားအရမော်လမြိုင်မြို့ပေါ်မှာကိုဗစ်ရောဂါတော်တော်များများပြနေတယ်လို့ယူဆရပြီးဆေးဝါးတွေပြတ်လတ်နေတဲ့အတွက်စီကံပိတ်ထားရတယ်လို့မော်လမြိုင်မြို့ပေါ်ကဆရာဝန်တဦးကမွန်မာတာနဲ့ခုလိုပဲပြောပါတယ်
ဒါကတော့ဘလမ်းတော့ခန်ဝီယောဘုံမကလန်မတ်ထွန်ကမလေးဦးကဆန်ဒူ
မော်လမြိုင်မြို့ပေါ်မှာစေကန်းတော်များများပိတ်ထားပြီမဲ့ကျွန်တော်ကလူနာတွေကိုသနာလို့စေကန်းဖွဲ့ထားတယ်ကျွန်တော်တို့မိတ်ဆွေဆရာဝန်တွေရဲ့ကိုပိုင်စေယုံတွေလည်းပိတ်ထားကြတဲ့အတွက်ကျွန်တော်စေကန်းကိုဆက်ပွက်ထားတာ3-4ရက်ရှိပါပြီမနေ့ကလူနာ50လောက်လာပါတယ်အဲ့ဒီလူနာ50ထဲကထက်ဝက်နိဗ္ဗာန်ဟာအနမရတာအရတာမသိကြတာဖြစ်နေတယ်ဒါကိုကြည့်လိုက်တော့ကျွန်တော်တို့မော်လမြိုင်မြို့မှာကိုဗစ်တော်တော်ပြန့်နေတဲ့အနေအထားရှိနေပြီနောက်တစ်ခုကဆေးတွေဝယ်လို့မရဖြစ်နေပြီပါရာစီတမောကစမြို့ပေါ်မှာကျွန်တော်လူလှုပ်ဝယ်ခိုင်းတာမရခဲ့ဘူ
းပါရာဒီကိုချင်းအန်တာဘွန်စီလိုအိမ်သုံးဆေးဝါးတွေအပြင်ကွန်ရွက်ပုံအဆုတ်သစီအဘာထရှူစီနဲ့ရင်လူဆေးတွေလည်းပြက်လာမှုရှိနေတယ်လို့မော်လမြိုင်မြို့တည်တည်မြန်ရက်ွက်ကစွမ်းဆေးဆိုင်ပိုင်ရှင်ကပြောပါတယ်။အရင်ကပါရာစီသမောတက္ကကို250ကျပ်ဒီကိုချင်း400ကျပ်ဘဲငှက်တိုက်သူ2500ကျပ်အဘာထရှူစီတဘူး600ကျပ်ကနေအခုခါမှာတော့ပါရာစီသမောတက္ကကို600ကျပ်ဒီကိုချင်း800ကျပ်ဘဲငှက်တိုက်သူ4000ကျပ်အဘာဒရွှေစီတဘူး1200ကျပ်ထိဈေးမြင့်တက်လာတယ်လို့ဆေးဆိုင်ပန်းရှင်ပြောပြချက်ရသိရပါတယ်ရှင
်။ဆက်ပြီးတော့ရှမ်းပြည်နယ်တာချီလိမ့်မြို့အရှေ့မြောက်ဘက်မှာရှိတဲ့မန်းရောင်မြို့ထဲမှာရေကြီးပြီးတော့ဘေးသင့်တာတွေကြောင့်တက်ချီနေလူမှုကူညီရေးအဖွဲ့တွေကလည်းရေဘေးသင့်သူတွေစီကိုတွားရောက်ကူညီဖို့အခက်အခဲတွေဖြစ်နေကြပါတယ်။နမ်ဟောင်ကနေတင်ဆက်ပေးထားပါတယ်။
ဇူလိုင်လ18 19နဲ့20ရက်နေ့တွင်မှာမိုးတက်ထန်စွာရွာသွန်းမှုကြောင့်မိုင်းယောင်းမြို့ဟိုယန်းအုပ်စုထက်မှနမ်ဝမ်ချောင်းရေရှမ်းပြီးရွာတော်များများကိုရေရှမ်းဝင်တာဖြစ်ပါတယ်ရွာချင်းဆက်အတိကတရားကြီးပျက်စီးသွားလို့ one lot one lay one do one tong ကော့ခွိုင်လော့ငိုးရွာတွေရေပေးတင်နေပြီးလမ်းပန်းဆက်တွယ်ရေခက်ခဲတဲ့အဲ့ဒီဒေသကိုကူညီကယ်ဆယ်ရေးပစ္စည်းအတွက်ပို့ပေးဖို့အခက်အခဲရှိနေတယ်လို့ကယ်ဆယ်ရေးမှာပါဝင်ကူညီပေးနေသူကိုဆိုင်းကပြောပါတယ်
အခါဒီအဓိကခက်ခဲရတော့ကျွန်တော်တို့လမ်းပန်းဆက်တဲ့ရေးတွေကျွန်တော်တို့တရားချိုးရတဲ့ပြီအဲရွှေညောင်ပင်ဖက်သွားတဲ့ရွာတွေကလည်းနည်းနည်းအဆက်အသွယ်ကျသွားတာပေါ့နော်ကျွန်တော်တို့ကဲတဲ့ပစ္စည်းပို့ခြင်းနဲ့ဆိုရင်အဲတရားထိမှရက်ပြီးတော့ကျွန်တော်တို့လူနဲ့တရားတော့ပါလို့ရှိတယ်ပြီ။ဟိုဟိုရန်အထက်ဝန်ပန်းအဝင်တရားချိုးရတဲ့ပြီအဲ3-4ရွာလောက်တော့ထိရပြီ။အဲပြန့်ကြီးမှရှိတယ်ကျွန်တော်တို့စပါးချင်းတွေလည်းကုန်ရေလွှမ်းသွားပါတယ်ပြီ။ဒါတော့ဧက600ဝန်းကျင်လောက်ဆိုပြီးတော့ရှင်းတော့တက်လာ။နွားတွေဓာတ်တွေကတော့တည်တာတော့တွေ့တယ်တန်းစက်မှလာတင်နေရလို့ပါလို့ပေါ့
။မိုးဟာဗုဒ္ဓဟူးနေ့အထိဆက်တိုက်ရွာသွန်းနေတော့မဲ့ဖြစ်ပြီးမယောင်းမြို့ထဲမှာရှိတဲ့နမ်ခါကနမ်ပုံနမ်ယောင်းနမ်လွေချောင်းကြီးတွေလည်းကြီးလာနေပြီဖြစ်ပါတယ်။အရင်နှစ်တွေကဒီချောင်းတွေမိုးတွင်းရေရှမ်းတာရှိခဲ့ဖူးပေမဲ့ဒီတကြိမ်နမ်ဝမ်ချောင်းရေကြီးမှုကထိခိုက်ပျက်စီးမှုအများဆုံးဖြစ်တယ်လို့ကိုကြီးရေအဖွဲ့တွေကပြောပါတယ်။လက်ရှိမှာရေနည်းနည်းကျသွားပြီဆိုပေမဲ့ရ ye be ti de ywa tong le ywa ga ywa da ri a sa taw ne taw tong yi a thu lo a ni de lo ko sai ga byo ba de
myu 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 pa le pa win sei na shin le pa win jano lo a kon lo lai ywa khin ni ba de so jano lo mo yi ya sa ywa ni me ma cha lo u so yin lo taw tong yi bon lo a la lo a di ga jano lo pyan na phin la nai ne ba lo so lo flipping area ma bi taw yi ma nai lo shin wa sa wan pyan wan shaw a sa a kon lo lai la nai no
နေအိမ်ပျက်စီးသွားတဲ့ရွာသားတို့ရွာဘုံကြီးတောင်တွေမှာခိုလုံနေရပါတယ်လက်ရှိမှာတော့ရေဘေးထိတဲ့ရွာတွေမှာကိုပြစ်ပိုးကူးဆက်သူမရှိပေမဲ့မိုင်းအောင်မြို့မှာတော့ပိုးကူးဆက်သူတွေရှိနေတယ်လို့သိရပါတယ်ရေကြီးရေရှမ်းမှုဖြစ်ပေါ်တဲ့ဟိုရန်အုပ်စုဟာမိုင်းအောင်မြို့အရှိဖက်ရှစ်မိုင်အကွာမှာရှိပါတယ်
အခုဆက်ပြီးတဲ့ရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မှာ COVID-19 ကူးစက်သေဆုံးမှုတွေမြင့်တက်နေတာကိုတားဆီးဖို့အတွက်မိမိနေအိမ်တွေမှာနှစ်ပတ်အကြာနေထိုင်ကြဖို့နဲ့လိုက်နိုင်ရမယ့်စည်းကမ်းချက်24ချက်ကိုရခိုင်လက်နက်ကိုင် AA ကထုတ်ပြန်လိုက်ပါတယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မှာယောဂါကာကွယ်ထိန်းချုပ်တဲ့အနေနဲ့ကော့ကရိတ်မြို့သွားတဲ့လမ်းကို KNU ဘက်ကအဝင်ထွက်ပိတ်ထားတာနဲ့ပတ်သက်ပြီးကရင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီဘက်ကကန့်ကွက်ခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်ပတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
BNI ဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားအောင်မဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဒီကနေ့တောက်ကြည9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ VOA အစီအစဉ်တွေတင်ဆက်တဲ့အခါ radio ကနေဆိုရင်တော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါနားဆင်နိုင်ရပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုကိုခမောင်စိုးမင်းကပြောပြမှာပါ။
တရုတ်နိုင်ငံကဝယ်ယူထားတဲ့ Sinopharm ကိုဗစ်ကရောဂါကာကွယ်ဆေး9သိန်းကျော်ဟာမနေ့ကြာသပတေးနေ့ကမြန်မာနိုင်ငံကိုလေကြောင်းနဲ့ရောက်ရှိလာပါတယ်။အာဏာသိမ်းစစ်ကောင်စီကနေတရုတ်နိုင်ငံထုတ်ကာကွယ်ဆေး4သန်းဝယ်ယူခဲ့တယ်လို့ဒီလအစောပိုင်းကပြောခဲ့ပါတယ်။တရုတ်နိုင်ငံကလည်းကာကွယ်ဆေး2သန်းထပ်ဆောင်လှူဒန်းခဲ့တယ်လို့ဆိုပါတယ်။ဒီတော့အတွင်းရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်တွေပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းသူတို့အနေနဲ့ကိုဗစ်ကရောဂါတိုက်ဖျက်ရေးအဖွဲ့ဖွဲ့စည်းပြီးကြောင်းနဲ့ကာကွယ်ဆေးတွေကိုနိုင်ငံတကာအကူအညီနဲ့ရယူပေးသွားမယ်လို့မနေ့ကကြေညာခဲ့ပါတယ်။ဒီမိုကရေစီကရင်အကျိုးပြုတက်မတော် DKBA ရဲ့ထိပ်တန်းခေါင်းဆောင်တစ်ခုဖြစ်သူစေဦးစည်းချုပ်ပိုချုပ်ကြီးစောမိုးရှိဟာကိုဗစ်ရောဂါနဲ့ရန်ကုန်မြို့မင်္ဂလာတုံးစစ်ဆေးရုံမှာဇူလိုင်လ21ရက်နေ့ကကွယ်လွန်ခဲ့ပါတယ်။ဆေးဝါးကုသမှုခံယူနေစဉ်အောက်ဆီဂျင်ကျလာရာကသတိမေ့သွားပြီးပေါ်ဒူးနေညနေပိုင်းမှာကွယ်လွန်သွားခဲ့ကြောင်းကရင်သတင်းစင်အမှုဆောင်အယ်ဒီတာချုပ်နန်4 k ကပြောပါတယ်အရှိတောင်အရှရဲ့တောင်ပေါ်အပူပိုင်းတစ်တောတွေမှာတစ်ပင်တွေအလင်းမြန်ပျောက်ွယ်ကုန်ပြီးသဘာဝပတ်ဝန်းကျင်ပျက်စီးမှာစိုးရိမ်နေရကြောင်းသုတေသနပညာရှင်တွေကလေ့လာတွေ့ရှိထားကြပါတယ်တကမ္ဘာလုံးမှာအပူပိုင်းတစ်တောအလုံးရဲ့1500ခန့်နှုန်းလောက်ဟာအရှိတောင်အရှမှာရှိပြီးတစ်ပင်တွေတိရစ္ဆာန်တွေဇီဝမျိုးစုံမျိုးကွဲတွေရေရှည်တည်တံ့ရေးအတွက်အဓိကအထောက်အကူပေးနေတယ်လို့လည်းဆိုပါရယ်ထိုင်းနိုင်ငံမှာဒီမိုကရေစီရေလှုပ်ရှားသူចောင်းသား12ဦးအပေါ်ဘယင်းကိုအကြီးညိုပြက်စီမှုပုံပါနဲ့ကြာတာပရင်းတွေကတရားစွဲလိုက်ကြောင်းចောင်းသားတွေရဲ့ရှင်းတွေကပြောပါရယ်ဒီចောင်းသားတွေဟာထိုင်းနိုင်ငံရဲ့ဘယင်းစနစ်ကိုပြုပြင်ပြောင်းလဲပေးဖို့မနစ်တုံးကတောင်းဆိုဆန္ဒပြခဲ့ရမှာပါဝင်ခဲ့သူတွေဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကမောင်စိုးမင်းပြောပြခဲ့တာကျေးဇူးပါခင်ဗျာဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းနဲ့ရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျူနာကမ်မင်းနဲ့ဒရက်စမစ်တို့ဖြစ်ကြပါတယ် VOA ရဲ့မနေ့ကင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51နဲ့လိုင်းလန်မီတာ190တို့ကနေကျွန်တော်တို့ထုတ်လွှင့်ခဲ့တာဖြစ်ပါတယ်တို့ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးယောဂကပ်ဘေးနဲ့အခြားသောစိုးရိမ်ပွဲBND ရဲ့အမျိုးမျိုးကနေလွတ်မြောက်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။
This program